Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်။ VOA American တိုင်းရဲ့2019ခုနှစ် January 19ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကို American ပြည်ထောင်စုမြို့တော် Washington DC ကနေတိုက်ရိုက်ထုတ်လွှင့်နေပါပြီ။လိုင်းဒိုမီတာ25 32 50နဲ့လိုင်းလက်မီတာ190တို့ကနေဖန်ယူနိုင်သလို VOA Facebook စာမျက်နှာကနေပြီးတော့လည်းထုတ်လွှင့်ချိန်နဲ့တပြေးညီနားဆင်နိုင်ပါလိမ့်ရှင်။ကျွန်မခွာညိုပါအခုညပိုင်းအစီအစဉ်တွေတာဝန်ယူပါမယ်ရှင
်။မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပိုင်းသတင်းတွေကိုမိုင်းတန်းစင်နဲ့ကျွန်တော်ကြော်ကြော်သိမ်းကြည့်ကြပါပါ။အမေရိကန်သမ္မတဒန်သစ်စာချုပ်စုပွဲနဲ့တခြားဆက်ဆက်အခမ်းအနားတွေဒီကနေ့ကစပြီး3ရက်ဆက်တိုက်ရှိနေပါတယ်။ရခိုင်ပြည်နယ်ကို OIC အစ်မြင့်ကိုယ်စားလှယ်ဖွဲ့တစ်ဖွဲ့လှုပ်ဖို့စီစဉ်နေတယ်လို့မလေးရှားကပြောပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ကုလသမဂ္ဂလူခွင့်ရထူးကိုယ်စားလှယ်ဟာဒီကနေ့မှာတော့သူတော်ဦးရှိမန်းနဲ့နေပြည်တော်မှာတွေ့ဆုံပါတယ်။ဒီသတင်းတွေနဲ့အတူတခြားနိုင်ငံတကာထိတ်တန့်သတင်းတွေကိုလည်းသိရပါမယ်ခင်ဗျာ
။အခုညပိုင်းသတင်းလွှာတွေထဲမှာတော့အနာရပါတီ NLD ကအကြီးအကဲတာဝန်ရှိသူတချို့မှအပြစ်ရှိကြောင်းတွေ့ရတယ်လို့ပါတီတာဝန်ရှိသူတဦးက VOA ကိုအတည်ပြုပါတယ်။
မွန်ဂျင်းနဲ့တယောက်ပါကြတနင်္သာရီတိုင်းတယောက်ပေါ့ဒီနှစ်ယောက်ကတော့အပြစ်တွေ့ရှိတာကိုကျွန်တော်တို့ရဲ့ report ကိုစီးစီးရသဘောတူတယ်အဲ့တော့ဘာဆက်လုပ်မလဲဘလို့ပြစ်ပေးမလဲဆိုတာမထွက်သေးဘ
ူးအနာရပါတီရဲ့ပြောခွင့်ရသူဦးညံဝင်းရဲ့ပြောကြားချက်နဲ့တူနားဆင်ရမှာပါတခါမြန်မာနိုင်ငံအနောက်ဘက်ခြမ်းရခိုင်ပြည်နယ်တဲကမွတ်စလင်လူနည်းစုတွေကိုခွဲခြားဆက်ဆံတာတွေရန်လူတိုက်ခိုက်တာတွေရပ်ဖို့မလေးရှားဝန်ကြီးချုပ်ကတောင်းဆိုပါတယ်ဒီအပေါ်မှာမြန်မာနိုင်ငံအစိုးရနဲ့ရခိုင်ပြည်နယ်ကတာဝန်ရှိပုဂ္ဂိုလ်တွေရဲ့တုံ့ပြန်ချက်ကရောဘယ်လိုရှိမလဲဆိုတာလည်းသိရမှာပါတခါ66ကာကြီးပြင်ဆင်ရေးလှုပ်ရှားမှုတွေအကြောင်းကိုလည်းနားဆင်ကြရဖို့ရှိပါတယ်ရှင်အခုတော့အရင်ဆုံးတော့ဒီနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိနဲ့မတ်ဤတန်စင်တို့ကကြေညာပါမယ်ရှင
်ဒေါ်နယ်ထရမ့်ရဲ့သမ္မတဒန်သစ်စာချုပ်စုပွဲနဲ့ဆက်ဆက်နေတဲ့အခမ်းအနားတွေဟာဒီကနေ့နေ့လယ်ကနေစပြီး3ရက်ဆက်တိုက်ရှိနေပါတယ်မစ္စတာထရမ့်နဲ့ယူကော့ခံဒုသမ္မတမိုက်ပင်စ်တို့ဟာအာလင်တန်နိုင်ငံတော်စစ်တင်းကြိုင်မှာဂုံပြူပန်းခွေကြအခမ်းအနားကိုရင်ဆုံးတက်ပါမယ်အဲ့ဒီစစ်တင်းကြိုင်မှာစစ်ဖက်ဝန်ထမ်းတွေနဲ့မိသားစုဝင်တွေရဲ့ရုပ်ကျွင်း၄သိန်းကျော်ကိုမြှုပ်နှံထားပါတယ်အဲ့ဒီနောက်လင်ကွန်မမ်မိုရီယယ်မှာလုပ်မဲ့အခမ်းအနားမှာမစ္စတာထရမ့်မင်ကွန်းပြောပါမယ်အဲ့ဒီအခမ်းအနားမှာကျေးလက်ဒေဂီတာဆူတော်တွေဖြစ်တဲ့ Toby Keith နဲ့ Lee Greenwood တို့တီးဆိုမှာဖြစ်သလို Rock Guitar ဖွဲ့ဖြစ်တဲ့ Three Doors Down နဲ့တခြားတီးဝိုင်းတွေတီးမှုဖျော်ဖြေကြမှာပါဒီကနေ့ညနေပိုင်း Washington မြို့တော်က Union Station မှာလုပ်မဲ့မဲဆွဲပွဲအလှူရှင်တွေနဲ့ညစာစားပွဲကို Mr. Trump, Mr. Pence နဲ့တခြားတာဝန်ရှိသူတွေတက်မယ်လို့ခန့်မှန်းထားပါတယ်တောက်ကြနေကတော့သမ္မတဘရက်အိုဘားမာအစိုးရကနေ Donald Trump အစိုးရလက်ထက်အုပ်ချုပ်ရေးလွှဲပြောင်းမယ်နေပါ Mr. Trump နဲ့သူ့မိသားစုဟာတောက်ကြနေမနေ့ပိုင်းဝတ်ပြုစုတောင်းပွဲကိုတပီးတဲ့နောက်သူရဲ့ဇနီးဖြစ်သူမယ်လနီယာနဲ့အတူသမ္မတအင်ပီရိုကိုသွားပြီးသမ္မတဥပမာသမ္မတကတော်မီရှယ်တို့နဲ့အတူကော်ဖီတောက်ပါမယ်။အဲဒီနောက်တက်တန်းကုံတော်မဲ့သမ္မတနဲ့နောက်တက်မဲ့သမ္မတတို့ဟာအစင်လာအတိုင်းအင်ပီရိုကနေထွက်ပြီးပန်ဆယ်ဗေးနီးယားအေဗင်ယူလမ်းမကြီးကိုဖြတ်ပြီးတော့ကပီတိုလွတ်တော်အဆောက်အဦစီကိုကားနဲ့အတူသွားကြမှာပါ။လွတ်တော်အဆောက်အဦမှာရွေးကောက်ခံသမ္မတနဲ့ဒုတိယသမ္မတတို့စံသစ်စာချင်းဆိုကြမှာဖြစ်ပါတယ်
။အမေရိကန်သမ္မတဘရက်အိုဘားမားဟာသူ့ရဲ့သမ္မတတက်တန်းရှင်းနေပြီးတဲ့နောက်အစိုးရအဖွဲ့ပြောင်းလဲအပေါ်စိုးရိမ်နေကြတဲ့အမေရိကန်နိုင်ငံသားတွေကိုဗိုလ်တုနေကလုတ်တဲ့သူ့ရဲ့နောက်ဆုံးသတင်းစာရှင်းလင်းပွဲအတွင်းမှာထပ်ပြီးတော့အားပေးစကားပြောခဲ့ပါတယ်။ဒီနိုင်ငံပေါ်ကျွန်တော်ယုံကြည်ပါတယ်။အမေရိကန်လူထုကိုကျွန်တော်ယုံကြည်ပါတယ်။လူတွေဟာစိုးရတဲ့ကောင်းတာပိုများတယ်ဆိုတာကျွန်တော်ယုံကြည်ပါတယ်လို့သမ္မတအိုဘားမားကပြောလိုက်ပါတယ်။ကြီးတဲ့ထောက်လှမ်းရေးဆိုင်ရာလေးလာသုံးသက်သူဟောင်း Chelsea Manning ရဲ့ပြစ်ဒဏ်ကိုရှော့ပေါ့ပေးလိုက်တဲ့အငင်းပွားဝယ်လှုပ်ဆောင်ချက်အပါအဝင်တခြားအကြောင်းအရာတွေကိုအိမ်ဖြူတော်သတင်းတောက်တွေကသမ္မတဥပမာကိုမေးကြပါတယ်။မေးခွန်းတော်တော်များများကိုသမ္မတဥပမာကအေးအေးဆေးဆေးပဲတုံ့ပြန်ဖြေဆိုလိုက်ပါတယ်။ဒါပေမဲ့လည်းရွေးကောက်ပွဲရတဲ့နဲ့ပတ်သက်ပြီးသူ့ရဲ့သမီးနှစ်ယောက်ဖြစ်တဲ့ဆာရှာနဲ့မလီယာတို့နဲ့ဘလို့စကားပြောဖြစ်တယ်လဲဆိုတဲ့နောက်ဆုံးမေးခွန်းကိုဖြေဖို့တော့အချိန်ယူခဲ့ပါတယ်။ Donald Trump က Hillary Clinton ကိုအနိုင်ရလိုက်တဲ့အပေါ်သူနဲ့သမ္မတကတော် Michelle တို့လိုပဲမလီယာနဲ့ဆာရှာတို့လည်းစိတ်ပျက်ကြတယ်လို့သမ္မတဥပမာကပြောပြပါတယ်။
လီဘီယာနိုင်ငံဆာ့တ်မြို့ရဲ့အနောက်တောင်ဘက်45ကီလိုမီတာလောက်အကွာက IS အစွန်းရောက်အဖွဲ့ရဲ့စခန်းတွေကိုအမေရိကန် B2 ဘုံးကျဲလေယာဉ်တွေနဲ့ဗိုလ်ထူးနေနှောင်းမိုင်းကတိုက်ခိုက်ခဲ့တယ်လို့ကာကွယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အဲဒီတိုက်ခိုက်မှုကိုအမေရိကန်သမ္မတဘရက်အိုဘားမားရဲ့ခွင့်ပြုချက်နဲ့လှုပ်တာဖြစ်ပြီးတက်တန်းကုံဆုံးတော်မဲ့သမ္မတအနေနဲ့ခွင့်ပြုချက်ပေးတဲ့နောက်ဆုံးစီရေးလှုပ်ဆောင်ချက်ဖြစ်ပေါ်ရှိပါတယ်။ဒီတိုက်ခိုက်မှုဟာပြီးခဲ့တဲ့ဆောင်းဦးရာသီကဆာ့တ်မြို့ကိုပြန်သိမ်းတဲ့အချိန်ထွက်ပြေးလွတ်မြောက်သွားတဲ့အစွန်းရောက်အကျဉ်းအကြံတွေကိုရှင်းလင်းဖို့ရည်ရွယ်တယ်လို့အမေရိကန်တာဝန်ရှိသူတွေကပြောပါတယ်။တိုက်ခိုက်မှုမှာစခန်းတစ်ခုကိုထိမှန်တယ်လို့တာဝန်ရှိသူတွေကပြောပါတယ်
။အမေရိကန်ပြည်ထောင်စုနဲ့ကျူးဘားနှစ်နိုင်ငံတို့မက္ဆီကိုပင်လယ်ကွေ့ရဲ့အရှေ့ပိုင်းကရေပိုင်နက်တွေအပေါ်သဘောတူတဲ့စာချုပ်ရေးထိုးလိုက်ပါပြီ။ အရင်နိုင်ငံစာချုပ်မှာမပါဝင်တဲ့ရေပိုင်နက်ကိုပဲဒီစာချုပ်မှာပြောသွားမှာလို့နိုင်ငံခြားရေးရုံးထုတ်ပြန်စာမှာဖော်ပြထားပါတယ်။အမေရိကန်အောက်လွှတ်တော်ရဲ့အတည်ပြုချက်ကိုရပြီးမှဒီသဘောတူစာချုပ်တရားဝင်ဖြစ်မှာပါ။ကျူဘာနိုင်ငံဟာမက္ကဆီကိုနိုင်ငံနဲ့လည်းအလားတူမက္ကဆီကိုပင်လယ်ကွင်းရဲ့ဒီဒေသနဲ့ဆိုင်တဲ့စာချုပ်မှာလက်မှတ်ရေးထိုးခဲ့ပါသေးတယ်။အရင်နှစ်နှစ်လောက်ကတည်းကနယ်မြေပိုင်နက်ရေးကိုဒီနိုင်ငံသုံးနိုင်ငံဆွေးနွေးနေခဲ့ကြတာပါ။အမေရိကန်နဲ့ကျူဘာနှစ်နိုင်ငံကြားသဘောတူစာချုပ်ကို Republican Donald Trump တမရမဖြစ်ခင်ရပ်ပိုင်းလိုမှရေးထိုးနိုင်ခဲ့တာပါ။
ဒီဝေအမေရိကန်အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ58 kHz 585နဲ့စနေနဲ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1509တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင်
ကနေဇာတာပရိညာပဲတရင်တွေကိုတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ရခိုင်ပြည်နယ်ကရိုဟင်ဂျာမွတ်စလင်တွေရဲ့အခြေအနေကိုဆန်းစစ်ဖို့အတွက်ရခိုင်ပြည်နယ်ကိုအစ္စလာမ်နဲ့ပူးပေါင်းဆောင်ရွက်ရေးအဖွဲ့ OIC အစ်မြင့်ကိုယ်စားလှယ်အဖွဲ့တစ်ဖွဲ့လွှတ်ဖို့စီစဉ်နေတယ်လို့မလေးရှားနိုင်ငံကဒီကနေ့ပြောပါတယ်။ဒီကနေ့ကွာလာလမ်ပူမြို့တော်မှာကျင်းပတဲ့ OIC အစည်းအဝေးအဆုံးသတင်းစာရှင်းလင်းပွဲမှာမလေးရှားနိုင်ငံကအဲ့လိုပြောသွားတာပါ။ဒါ့အပြင်ရခိုင်ပြည်နယ်ကိုလူသားချင်းစာနာမှုအကူအညီတွေလွတ်လွတ်လပ်လပ်ပေးခွင့်ပြုဖို့မလေးရှားဝန်ကြီးချုပ်နာဂျစ်ဘရော့ဇစ်ကလည်းမြန်မာအစိုးရကိုဒီကနေ့မှပဲတိုက်တွန်းခဲ့ပါတယ်
။ We strongly urge the government of Myanmar to provide unimpeded access for the delivery of humanitarian aid to the affected.
လူဝတ်တဲ့ဒေသတွေကိုလူသားချင်းစာနာမှုအကူအညီတွေပေးနိုင်ဖို့အတွက်အကန့်အသတ်မဲ့တွာလာခွင့်ပြုဖို့မြန်မာအစိုးရကိုကျွန်တော်တို့အခိုင်အမာတိုက်တွန်းပါတယ်။ဒီချိန်ထဲမှာပဲဒုက္ခသည်တွေသူတို့အိမ်တွေစီကိုဘေးရန်ကင်းကင်းနဲ့ဂုဏ်သိက္ခာရှိစွာပြန်နိုင်အောင်စီစဉ်ဆောင်ရွက်ပေးဖို့လည်းမြန်မာအစိုးရကိုတောင်းဆိုပါတယ်လို့မလေးရှားဝန်ကြီးချုပ်ကပြောပါတယ်။အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီးရက်နိုမာဆူဒီယာလည်းတောက်ကြနေမှာမြန်မာနိုင်ငံကိုလာရောက်မှာဖြစ်ပြီးတွဲဆုံဆွေးနွေးပွဲတွေလုပ်ပြီးတဲ့နောက်စနေနေ့မှာတော့ရခိုင်ပြည်နယ်ဘက်ကိုသွားဖို့စီစဉ်ထားတယ်လို့ဒီကနေ့ OIC အစည်းအဝေးအပြီးလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ပြောသွားပါတယ်။ရိုဟင်ဂျာတွေပေါ်အကြမ်းဖက်တိုက်ခိုက်တာကို OIC အနေနဲ့ပြစ်တင်ရှုတ်ချတယ်ဆိုတာ OIC အတွင်းမှူးချုပ် Yusuf Othaymin ကထပ်ပြောပြီးလူမျိုးရင်းတပ်ဖွဲ့တွေအနေနဲ့အရက်သားတွေအပေါ်အမြင့်ဆုံးအဆင့်ထိန်းသိမ်းလှုပ်ဆောင်ဖို့အစိုးရဝါဒီအုပ်စုတွေအနေနဲ့ဘာသာရေးအမုန်းတရားတွေဖြန့်ဝေတာမျိုးမလုပ်နိုင်အောင်တားဆီးဖို့ OIC အတွင်းမှူးချုပ်ကမြန်မာဆိုရောက်ကိုတောင်းဆိုပါတယ်အခု OIC အစည်းအဝေးကိုအဖွဲ့ဝင်နိုင်ငံ56နိုင်ငံကနိုင်ငံခြားရေးဝန်ကြီးတွေတက်ရောက်တာပါOIC ဖွဲ့ဝင်နိုင်ငံတွေထဲမှာအင်ဒိုနီးရှား၊မလေးရှား၊ဘရူနိုင်း၊ဘင်္ဂလားဒေ့ရှ်စတဲ့မွတ်စလင်လူဦးရေအများဆုံးရှိတဲ့နိုင်ငံတွေပါဝင်ပါတယ်
။မြန်မာနိုင်ငံကိုစနစ်အတာခင်းစင်နဲ့ရောက်နေတဲ့ကုလသမဂ္ဂလူ့အခွင့်အရေးထူးကိုယ်စားလှယ်မစ္စယန်ဟင်းလီဟာဒီကနေ့မှာတော့ဥပဒေရေးရာနဲ့အထူးကိစ္စရပ်များလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်ဥက္ကဋ္ဌလွှတ်တော်ဥက္ကဋ္ဌဟောင်းသူရဦးရှင်မန်းနဲ့နေပြည်တော်မှာတွေ့ဆုံပါတယ်။ဒါပြင်လွှတ်တော်ဥပဒေမူကြမ်းကော်မတီနဲ့လည်းတွေ့ဆုံပြီးတော့ကော်မတီကလှုပ်ဆောင်နေတဲ့အကြောင်းအရာတွေကိုဆွေးနွေးတယ်လို့ပြည်သူ့လွှတ်တော်ဥပဒေမူကြမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟင်းကပြောပါတယ်။မစ္စယန်ဟင်းလီဟာတက်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမဲအောင်လှိုင်နဲ့တွေ့ဖို့ရှိတယ်ဆိုတဲ့သတင်းတွေထွက်ထားပြီးမြဲလေ။အဲ့ဒီသတင်းမဟုတ်တဲ့အကြောင်းကာကွယ်ရေးဝန်ကြီးဌာနပြောခွင့်ရပုဂ္ဂိုလ်က VOA ကိုအတည်ပြုပြောဆိုပါရတယ်။မနေ့တုန်းကတော့မစ္စယန်ဟင်းလီဟာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ဒုတိယသမ္မတဦးမြင့်စွေတို့နဲ့တရားစီတွေ့ဆုံဆွေးနွေးပါရ။မြန်မာနိုင်ငံကို၅ချိန်မြောက်လာရောက်တဲ့ကုလအထူးကိုယ်စားလှယ်ဟာသူ့ရဲ့ခီးစဉ်အဆုံးသက်ပြန်မထွက်ခင်မနေ့ပြန်ရန်ကုန်မြို့မှာသတင်းစာရှင်းလင်းပွဲလုပ်ဖို့ရှိပါရ။
ဂမ်ဘီယာနိုင်ငံကိုနှစ်ပေါင်းများစွာအုပ်ချုပ်လာတဲ့ယာယာဂျမားကအာနာဆွန့်လွတ်ဖို့ညှဉ်းဆန်းနေတာကြောင့်သူရဲ့သမ္မတကျန်းသစ်စာချင်းစုပွဲကိုအိန္ဒိချင်းစီနီဂေါလနိုင်ငံကဂမ်ဘီယာတန်ယုံမှလုပ်မယ်လို့ဂမ်ဘီယာရွေးကောက်ခံသမ္မတအာဒါမာဘာရိုးကဒီကနေ့ Twitter မှာရေးပါတယ်ဒီကျန်းသစ်စာချင်းစုပွဲလုပ်ဖို့ဂမ်ဘီယာနိုင်ငံရဲ့မြို့တော်ဘန်ဂျူးမှာအရင်စီစဉ်ထားတာပါဒီဇင်ဘာလတရနေ့ကလုပ်တဲ့သမ္မတရွေးကောက်ပွဲမှာဘာရိုးကိုရှုံးနေတယ်ဆိုတာဂျမားကအစောပိုင်းမှာလက်ခံခဲ့ပါတယ်ဒါပေမဲ့လည်းနောက်ပိုင်းကျတော့စိတ်ပြောင်းသွားပြီးမဲပေးတာမှာမတမာမှုတွေရှိတယ်လို့ဆိုပြီးတော့ဒီသတင်းမဲ့အစောပိုင်းမှာနိုင်ငံတော်အရေးပေါ်အခြေအနေကြေညာခဲ့ပါတယ်။ဂမ်ဘီယာနိုင်ငံရဲ့အိန္ဒိချင်းအနောက်အာဖရိကနိုင်ငံတွေကအခြေအနေကိုပြည်လည်အောင်ကူညီဖြည့်ရှင်ဖို့ကြိုးစားနေပါတယ်။မော်ရီတေးနီးယားသမ္မတအိုးလ်အဗ်ဒူလ်အဇီဇ်ဟာဘူဒူးနေကဂျမားနဲ့တွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်ဘာရူးနဲ့တွေ့ဆုံဆွေးနွေးဖို့စီနီဂေါလနိုင်ငံကိုထွက်သွားပါတယ်။တကယ်လို့ဂျမားကအာဏာဆက်ယူထားမယ်ဆိုရင်ဝင်ရောက်ဆွတ်ဖက်ဖို့အတွက် အနောက်အာဖရိကနိုင်ငံများစီးပွားရေးဝန်ဝိုင်း ECOWAS အဖွဲ့ကတပ်ဖွဲ့တွေဟာစီနီဂေါ်ဂမ်ဘီယာနယ်စပ်မှာအသင့်နေရာယူထားပါတယ်
။ကိုလံဘီယာအစိုးရနဲ့ဒုတိယမြောက်တပုံအဖွဲ့အကြားငြိမ်းချမ်းရေးဆွေးနွေးပွဲတွေရှိလာတဲ့မှာလှုပ်သွားဖို့ရှိနေပါတယ်။ဒုံတွေကသူတို့ဖမ်းဆီးထားတဲ့နိုင်ငံရေးသမားတဦးကိုပြန်လွှတ်ပေးခဲ့ပြီးတဲ့နောက်ဆွေးနွေးပွဲတွေကျင်းပဖို့ဖြစ်လာတာပါ။ကိုလံဘီယာပြည်သူတွေရဲ့လိုလားချက်နဲ့အညီအပြောင်းလဲတွေကိုလက်ခံလာအောင်ဖိအားပေးမှုတွေနဲ့အများပုံမှုပါဝင်လာအောင်လှုပ်ဆောင်နိုင်ခဲ့တယ်လို့ဒီငြိမ်းချမ်းရေးဆွေးနွေးပွဲဖြစ်မြောက်ရေးစီစဉ်ညှိနှိုင်းခဲ့သူတဦးဖြစ်တဲ့ Pablo Beltran ကပြောပါတယ်။အချင်းတော်ကြာရွှေဆိုင်ထားခဲ့ရတဲ့အမျိုးသားလွတ်မြောက်ရေးတပ် ELN နဲ့အစိုးရကြားစိတ်ဆက်ညှိနှိုင်းမှုတွေကိုလာမယ့် February လ10ရက်နေ့ကျရင်အီကွေဒေါနိုင်ငံ Quito's မြို့အနီးမှာကျင်းပမှာဖြစ်ပါတယ် ELN အဖွဲ့ဟာကိုလံဘီယာနိုင်ငံရေးသမား Olin Sanchez ကိုဆေးလာနီးပါးထိန်းသိမ်းခဲ့ပြီးတော့ပြီးခဲ့တဲ့သတင်းပတ်လောက်ကမှနိုင်ငံတကာကြက်ချင်ဒီအဖွဲ့ကနေတစ်စစ် Sanchez ကိုပြန်လွှတ်ပေးခဲ့ပါတယ်
မာလီနိုင်ငံမြောက်ပိုင်းကစစ်စခန်းတစ်ခုမှာဗိုလ်ထုနေကအသေးခံဘုံးခွဲတက်ခိုက်မှုဟာသူတို့လက်ချက်ဖြစ်တယ်လို့အဂိုင်ဒါဖွဲ့နဲ့ဆက်ဆက်နေတဲ့အကြံဖက်အဖွဲ့တစ်ခုကပြောလိုက်ပါတယ်။ဒိတိုက်ခိုက်မှုအတွင်းစစ်သားနဲ့တပုံဟောင်းအယောက်60ထဲမှနေတည်ဆုံးခဲ့တယ်လို့နောက်ထပ်115ယောက်ထိခိုက်ဒဏ်ရာရပါတယ်။စစ်သားဂျာနဲ့ကြီးစုဝေးပြီးမနက်ခင်းအစည်းအဝေးတစ်ခုလုပ်နေချိန်ခေါင်းမျိုးကအဲ့ဒီစစ်စခန်းထဲကိုဖောက်ခွဲပစ္စည်းတွေအပြည့်တင်ဆောင်လာတဲ့ကားတစ်စီးကဝင်ရောက်တက်ခိုက်တာပါ။မြောက်အာဖရိကဒေသဆိုင်ရာအယ်ဂိုင်ဒါအဖွဲ့ကနဲ့ဆက်ဆက်နေတဲ့အယ်မူရာဘီတိုနီအကြံဖက်အဖွဲ့ကအဲ့ဒီတိုက်ခိုက်မှုကိုသူတို့လုပ်တာလို့ပြောပါတယ်။မာလီကာဝေးဝင်ကြီးအက်ဘူလာယီအိုက်ဒရစ်ဆာမိုင်ကာကတော့ဗိုလ်ထုနဲ့တိုက်ခိုက်မှုဟာအဓိပ္ပာယ်မဲ့စစ်ပွဲတစ်ခုရဲ့အစိတ်အပိုင်းပဲလို့ပြောပါတယ်။တည်ဆုံသွားတဲ့စစ်သားတွေဟာ2015ခုနှစ်မာလီငင်းချမ်းရေးသဘောတူညီချက်နဲ့အညီစုစည်းထားတဲ့အစိုးရနဲ့ Tuareg တပုံတွေရဲ့ပူးတွဲစစ်ဆင်ရေးလုပ်ငန်းတွေမှာပါဝင်သူတွေပါ။ Tuareg ခွဲထွက်ရေးတပုံတွေဟာ Al Qaeda နဲ့ဆက်ဆက်နေတဲ့စစ်သွေးကြွတွေကသူတို့ကိုမြောက်ပိုင်းကနေတိုက်ထုတ်တာမခံရခင်2012ခုနှစ်ကမာလီနိုင်ငံမြောက်ပိုင်းကိုယာယီအာဏာသိမ်းခဲ့ကြသူတွေဖြစ်ပါတယ်။စစ်သွေးကြွတွေလက်ထဲရောက်သွားတဲ့အဲ့ဒီဒေသကိုတော့ပြင်သစ်တပ်ဖွဲ့တွေကနောက်ပိုင်းမှာပြန်ပြီးတော့သိမ်းယူပေးထားတာဖြစ်ပါတယ်။အီရန်နိုင်ငံတေယူရန်မျိုးတော်ကအထက်မြင့်အဆောက်အုံတစ်ခုဒီကနေ့မီးလောင်ပြီးပြိုကျတာကြောင့်မိသက်သမားတွေအပါအဝင်လူဒါဇင်ပေါင်းများစွာသေဆုံးဒါမှမဟုတ်ဒဏ်ရာရသွားပါတယ်မျိုးတော်ကဈေးကြီးရဲ့မြောက်ဖက်နားလေးမျိုးလေကောင်ကထင်ရှားတဲ့ plus ကိုအဆောက်အဦမှာမီးလောင်တာပါမီးလောင်ရတဲ့အကြောင်းရင်းအတိအကျကိုတေယူရန်မျိုးတော်မိသက်ဌာနပြောခွင့်ရကအတိအကျမပြောသေးပါဘူးအဆောက်အဦကဟောင်းနှံပြီးဆွေးမြင့်နေတဲ့လျှက်စစ်တားလိုင်းတွေနဲ့ဝါယာကျိုးတွေကြောင့်မီးလောင်နိုင်ခြင်းရှိပါတယ်ဒါပေမဲ့မိသက်သမားတွေဆက်လုကင်နေကြပြီးဘာကြောင့်မီးလောင်နေဆိုတဲ့အတိအကျကိုမပြောနိုင်သေးပါဘူးလို့ပြောခွင့်ရဂျလာမာလီကီကပြောပါတယ်။အဆောက်အဦပြိုမကျခင်မှာမိသက်သမားတွေနိုင်ပေါင်းများစွာမိသက်ခဲ့ရပါတယ်။သူတို့ပစ္စည်းတွေကိုဝင်ယူခြင်းနဲ့ဆိုင်ရှင်တွေနဲ့တခြားလူတွေအထဲမဝင်နိုင်အောင်ရဲတပ်ဖွဲ့ကထိန်းထားရပါတယ်။အဆောက်အဦတစ်ခုလုံးပြိုကျတာကစက္ကန့်ပိုင်းလေးပဲကြာပါတယ်။လေကားထောင်မီမိသက်နေတဲ့မိသက်သမားတွေနားကနေအဆောက်အဦရဲ့တချမ်းအရင်ဆုံးပြိုကျတာကြောင့်အတော်လေးအန္တရာယ်ရှိခဲ့ပါသေးတယ်။ပလတ်စကိုအဆောက်အဦဟာ1962ခုနှစ်မှာဆောက်လုပ်ပြီးစီချိန်တုန်းကတေယူရန်မြို့တော်မှာပထမဆုံးအထက်မြင့်အဆောက်အဦနဲ့ဂုံတိုက်ဖြစ်ပြီးအဲ့ဒီအချိန်ကအမြင့်ဆုံးလည်းဖြစ်တယ်လို့ AFP သတင်းဌာနကဖော်ပြပါဗျ။လွန်ခဲ့တဲ့2600လောက်ကတရုတ်ရှေးဟောင်းဗုဒ္ဓဆင်းသူတော်တစုကိုတရုတ်နိုင်ငံတောင်ပိုင်းကျန်းရှိခိုင်ကရေကာတာတစ်ခုရေကျသွားစီမှာတွေ့ရတဲ့အကြောင်းတရုတ်အစိုးရပိုင်းသတင်းဌာနကပြောပါဗျ။ဟောင်းမန်းရေကာတာဂိတ်ကိုပြီးခဲ့တဲ့နှစ်ကုန်ပိုင်းကပြန်ပြီးတော့ပြင်ဆင်တဲ့အချိန်အဲ့ဒီဗုဒ္ဓဆင်းသူတော်ရဲ့ဦးခေါင်းပိုင်းပေါ်လာတာပါ။စင်းတော်ဦးကောင်းပိုင်းရဲ့ပုံစံအရဒါဟာ1356ခုနှစ်ကနေ1644ခုနှစ်ထိရှိခဲ့တဲ့မင်းမင်းဆက်လက်ထက်ကလက်ရာဖြစ်မယ်လို့ရှေးဟောင်းသုတေသနပညာရှင်တွေကပြောပါတယ်။ကဘာအနီးမှာပြီးသူကလက်ရာတချို့ရှိနေတာကိုကြည့်ရင်အဲ့ဒီနေရာမှာဘုံကြီးကြောင်တစ်ကြောင်ရှိခဲ့နိုင်တယ်လို့လည်းပညာရှင်တွေကသုံးသပ်ပါတယ်။ရေအောက်ရောက်နေတဲ့အဲ့ဒီဗုဒ္ဓစင်းတော်ကိုအတန်လိုင်းတုံးပြီးပစ္စည်းပြောက်ရှာတဲ့ကိရိယာတွေအပါအဝင်ကရိယာပစ္စည်းမျိုးစုံတုံးပြီးတော့ဆက်ယူသွားမှာဖြစ်တယ်လို့နောက်ထပ်သုတေသနလုပ်ငန်းတွေအတွက်အချက်အလက်တွေကိုစုဆောင်းသွားမှာလည်းဖြစ်ပါတယ်ခင်ဗျာ
နောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်ဤတန်စင်တို့ကြေညာပေးသွားတာပါအခုဇက်တိုက်ထုတ်လွှင့်ပေးသွားမယ့်သတင်းလွှာတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့အရင်ဆုံးမလေးရှားနဲ့မြန်မာနိုင်ငံကြားကဒီရွှေပြောင်းချေချနေထိုင်သူတွေအရေးနောက်ဆုံးရထားတဲ့အခြေအနေတွေကိုစုံစမ်းရသမျှပြောပြပေးသွားမှာဖြစ်ပါတယ်ကျခိုင်ပြည်နယ်မြောက်ပိုင်းမှာဖြစ်ခဲ့တဲ့အစွန်းရောက်အကြမ်းဖက်မှုတွေဟာခွဲခြားဆက်ဆံရေးမူဝါဒတွေကြောင့်မဟုတ်ဘဲနဲ့ရခိုင်ပြည်နယ်အချုပ်အခြာအာဏာကိုထိခိုက်စေမဲ့ရည်ရွယ်ချက်နဲ့လှုပ်ဆောင်ချက်ဖြစ်တယ်လို့ရခိုင်ပြည်နယ်စုံစမ်းရေးကော်မရှင်ရဲ့အဖွဲ့ဝင်ဦးအောင်ကြည်ကပြောပါတယ်။ဒီရိုဟင်ဂျာတွေအပေါ်မှာခွဲခြားဆက်ဆံမှုတွေရှိတယ်ဆိုတဲ့ဟာကိုဒီဝင်ကြီး OIC ရဲ့အဖွဲ့ရဲ့ဆွဆွဲချက်တွေအပေါ်မှာတုံ့ပြန်လိုက်တာဖြစ်ပါတယ်ကိုသားညွန့်ဦးကဥအောင်ကြီးကိုဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင
်ဒီအဲ့ဒေတာမှာဒီမွတ်စလင်တွေပေါ်မှာခွဲခြားဆက်ဆံမှုတွေတိုက်ခိုက်မှုတွေဒါတွေကိုရပ်ပစ်ဖို့အတွက်နိုင်ငံတကာကိုသူကတောင်းဆိုတာပေါ့နော်ဟို ခွဲခြားဆက်ဆံမှုတွေတိုက်ခိုက်မှုတွေရှိတယ်ဆိုတဲ့အနေထားပေါ့အင်္ဂလိပ်ကလည်းစုံစမ်းထားတယ်ဆိုတော့အဲ့အနေထားကဘယ်လောက်ထိမှန်ကန်မှာလဲသူပြောတာ
ခွဲခြားဆက်ဆံတာတော့မဟုတ်ပါဘူးသူတို့လုပ်တဲ့ဥစ္စာကဟိုတကယ်တမ်းပြောရမယ်ဆိုရင်ဒီဖြစ်စဉ်တွေကဟိုအချုပ်ချာအနာကိုထိပါတဲ့ဖြစ်စဉ်တွေပဲလေဒီဖြစ်စဉ်ရွေချက်ဟာဒီဘလောက်ထိကြီးမားတယ်လဲဆိုတာလည်းကျွန်တော်တို့ရှာဖွေလို့တွေ့ရပါတယ်အဓိကတော့ဒီမှာတို့တရားနိုင်ငံထူထောင်ဖို့လောက်ထိကိုတို့ပန်းနိုင်ထားပြီးတော့လုပ်ထားတာဖြစ်တယ်အဲ့တော့ဒီဥစ္စာဟိုနိုင်ငံရေးပန်းနိုင်ရှေးရေးပန်းနိုင်ဒီလိုလေးတွေတို့ဟိုကြိုတင်ပြီးတော့အဲတနည်းနည်းလောက်အချိန်ကြိုတင်ပြင်ဆင်ပြီးတော့မှဟိုလုပ်တဲ့အစီအစဉ်လဲဒါကျွန်တော်တို့တွေ့ရတယ်သာအချုပ်ချာအနာကိုထိပါတဲ့ကိစ္စဖြစ်တဲ့အတွက်ဟိုလုံညုံရေးဖွဲ့ကြီးကတော့ဟိုဘာပဲပြောပြပေါ့ဟိုတခြားကိစ္စတွေအားလုံးထက်အချုပ်ချာအနာကိုထိန်းသိမ်းကာကွယ်ဖို့ကအရေးကြီးဆုံးဆိုတော့ဒီလုပ်ငန်းပေါ်မှာသူတို့ဦးစားပေးပြီးတော့မှဟိုဆောင်ရွက်ခဲ့ကြတာလို့ကျွန်တော်တို့လို့
ဟုတ်ကဲ့ခုနကအင်္ဂလိပ်လိုပြောသလိုဒီအချုပ်ချာအနာကိုထိခိုက်နိုင်တဲ့သူတို့လုံရမျိုးတွေတွေ့ရတဲ့ဆိုတာကအင်္ဂလိပ်အနေနဲ့ကောထောက်ထားခံခံမှမှရထားတာတွေ့ထားတာမျိုးရှိပါလားခင်ဗျအ
ာခိုင်းပါပါတယ်ဟုတ်ကြဟဲ့တောင်းရန်သူတွေထကြွခဲ့တယ်။ဘာကြောင့်ထကြွခဲ့တယ်လဲ။အဲ့ဒါကိုဟိုတမိုင်းမှာပြန်ကြည့်မယ်ဆိုလို့ရှိရင်သူတို့ကဟိုဘက်ကဟာလာအဲ့ဒီတော့အရှေ့ပါကစ္စတန်နိုင်ငံပေါ့။အဲဒီလိုပေါင်းဖို့ဆိုတဲ့တောင်းဆိုမှုတွေရှိသလိုသူတို့ကိုတရားလွတ်လပ်ရေးပေးဖို့ဆိုတဲ့တောင်းဆိုမှုတွေလည်းရှိတယ်။အခုဖြစ်နေတဲ့ဖြစ်စဉ်တွေကတစ်ထက်သေးလို့ပဲအဲ့ဒီတော့လည်းသူတို့ရဲစခန်းတွေကိုတိုက်ခိုက်ခဲ့တယ်ဒီတော့အရိယာနေပြီးတော့ရဲတွေစီကနေပြီးတော့လက်နက်တွေလူပြီးတော့မှဟိုတင်းပေါ်လေးတောင်းကျမှုတွေစတင်ခဲ့တယ်။အဲ့ဒါနဲ့အခုဖြစ်တဲ့ပုံစံနဲ့ဟာတစ်ထက်တည်းတနည်းအားဖြင့်ဟိုအလားတူပုံစံမျိုးဖြစ်တဲ့အတွက်ဒီခွဲခြားဆက်ဆံလို့ဖြစ်ရတဲ့ဖြစ်စဉ်မျိုးမဟုတ်ဘူး။ဒီဥစ္စာဟာဒီနိုင်ငံတော်ရဲ့အချုပ်ချာအာဏာကိုထိပါတဲ့ဖြစ်စဉ်ပြီးလို့ရှိရင်ဟာတီးကြလွတ်လပ်တဲ့ဟာနိုင်ငံတခုထူထောင်ဖို့ဆိုတဲ့ပန်းတိုင်နဲ့လုပ်တဲ့ဖြစ်စဉ်ဆိုတာကျွန်တော်တို့သေချာချာမင်းမြန်းလို့ရပါတယ်အခိုင်အမာထောက်ထားပြီးရှိပါ
ဟုတ်ကဲ့ပါခင်ဗျာကျွန်တော်နောက်ဆုံးတစ်ခုမေးချင်တာကအခုကိစ္စမှာ OIC ကသူရဲ့စိုးရင်ချက်တီမကြမကြပြောတဲ့အခုဆိုမယ်အထူးစည်းဝေးဆိုပြီးတော့သူခေါ်ယူတာရှိပါတယ်ဒါကိုလည်းမြန်မာနိုင်ငံကအာဆီယံအဖွဲ့ဝင်နိုင်ငံတနင်္ဂနွေဖြစ်တဲ့မလေးရှားနိုင်ငံကဥဆောင်ကျင်းပတယ်လို့ကျွန်တော်တို့သိရပါတယ်ခင်ဗျာအထူးဖြင့်မလေးရှားနိုင်ငံကတော်လေးကြေပြောင်းဝေဖန်လာတာရှိပါတယ
်ဒါတော့အားလုံးသိတဲ့အတိုင်းပဲလေမလေးရှားနိုင်ငံမှာလက်ရှိဖြစ်ပျက်နေတဲ့အနေအထားကအားလုံးသိတဲ့အတိုင်းပါပဲသူတို့အနေနဲ့ဒါနိုင်ငံရေးလက်ထုတ်ဖို့အတွက်ဒါကစားတာပဲလေကစားတဲ့အခါမှာကိုယ်နိုင်ငံတွင်းကကစားခွင့်မဟုတ်ဘဲနဲ့တခြားနိုင်ငံရဲ့အချုပ်ချာအာဏာကိုထိပါတဲ့ကစားခွင့်ဖြစ်နေတာတော့သူတို့အတွက်စိုးရိမ်စရာကောင်းပါလေ
စုံစမ်းစစ်ဆေးရေးကော်မရှင်အဖွဲ့ဝင်ဦးအောင်ကြည်ကိုကိုသားညဦးကဆက်သွယ်မေးမြန်းထားတာဖြစ်ပါတယ်ရှင်။အခုလိုမျိုးမြန်မာနိုင်ငံအနောက်ဖက်ချံရခိုင်ပြည်နယ်တွင်းကမွတ်စလင်လူနည်းစုတွေကိုခွဲခြားဆက်ဆံတာတွေရန်လိုတိုက်ခိုက်တာတွေကိုရပ်ဆိုင်းပေးဖို့ဆိုပြီးတော့မလေးရှားဝန်ကြီးချုပ်နာဂျစ်ဘရဇက်ကတိုက်တွန်းတောင်းဆိုထားတာဖြစ်ပါတယ်။ OIC Islamic ပူးပေါင်းဆောင်ရွက်ရေးအဖွဲ့ကနေမလေးရှားနိုင်ငံမှာလုပ်နေတဲ့မြန်မာနိုင်ငံအတွင်းကရိုဟင်ဂျာမွတ်စလင်အရေးဆိုတဲ့ဆွေးနွေးပွဲအတွင်းမှာမလေးရှားဝန်ကြီးချုပ်ကပြောဆိုသွားတာဖြစ်ပါတယ်ရိုက်တာသတင်းဌာနကရေးသားတဲ့သတင်းကိုအခြေခံပြီးမတ်ဤတန်စင်ကပြောပြမှာပါရှင
်မြန်မာနိုင်ငံတွင်းရိုဟင်ဂျာမွတ်စလင်တွေအရေးနဲ့ပတ်သက်လို့ OIC ရဲ့အထူးစည်းဝေးတရက်ကိုမလေးရှားနိုင်ငံကဥဆောင်ခေါ်ယူတာဖြစ်တယ်လို့သိရပြီးတော့ OIC အဖွဲ့ဝင်နိုင်ငံခြားရေးဝန်ကြီးတွေနဲ့အကြီးတန်းနိုင်ငံခြားရေးရာရှိတွေတက်ရောက်ခဲ့ကြပါတယ်အဲဒီမှာလူသားအဖြစ်ရည်တည်မှုဆိုင်ရာကြေကွဲစရာအချက်အသေးကြီးပြီးဆုံးအောင်လို့နိုင်ငံတကာအနေနဲ့အရေးယူဆောင်ရွက်ကြဖို့ဆိုပြီးအင်ရှင်မလေးရှားနိုင်ငံဝန်ကြီးချုပ်နာဂျီဘရာဇက်ကတိုက်တွန်းခဲ့ပါတယ်
ရိုဟင်ဂျာမွတ်စလင်တွေအပေါ်ခွဲခြားဆက်ဆံမှုတွေတိုက်ခိုက်မှုတွေချက်ချင်းရပ်တန့်ပစ်ဖို့ကျွန်တော်တို့တောင်းဆိုပါရယ်ဒလိုကျူးလွန်သူတွေအပေါ်တရားမျှတတအရေးယူကိုင်တွင်မှုတွေလှုပ်ဆဲခြင်းမှာရယ
်ဘင်္ဂလားဒေ့ရှ်နယ်စပ်ရခိုင်ပြည်နယ်မြောက်ပိုင်းမှာပြီးခဲ့တဲ့အောက်တိုဘာလကလုံခြုံရေးစခန်းတွေကိုအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်ခဲ့ပြီးတဲ့နောက်ပိုင်းမှာမြန်မာအာဏာပိုင်တွေကဒီပေါ်လုံခြုံရေးဆိုင်ရာအရေးယူကိုင်တွေရမှာဒေသခံမွတ်စလင်တွေအပေါ်လူခွင့်ချိုးဖောက်မှုတွေရှိခဲ့တယ်ဆိုပြီးဆွဆွဲပစ်တင်မှုတွေရှိနေပါတယ်ဒီတော့လေဒုက္ခတဲ့6000ဝန်းကျင်ဘင်္ဂလားဒေ့ရှ်နိုင်ငံနဲ့ထွက်ပြေးဝင်ရောက်ခဲ့ကြတယ်လို့ကုလသမဂ္ဂကထုတ်ပြန်ခဲ့ပါတယ်။မြန်မာဆိုရဘက်ကတော့လုံခြံဖန်တီးတဲ့သတင်းတွေဖြစ်တယ်လို့ညင်းဆိုသလိုဒီဖြစ်ရပ်နဲ့ပတ်သက်လို့အစိုးရရဲ့စုံစမ်းရေးကော်မရှင်အဖွဲ့စုံစမ်းမှုတွေလုပ်ခဲ့ပါတယ်။စုံစမ်းရေးကော်မရှင်ရဲ့ကဏ္ဍဦးစီးရင်ခန်းဆောင်မှာတော့ဒီဆွဆွဲချက်တွေကိုညင်းထားပါတယ်။ဒါပေမဲ့လေမွတ်စလင်ကျေးရွာသားတွေကိုလုံခြုံရေးတပ်ဖွဲ့တို့နှိပ်စက်ကျဉ်းပန်းနေတဲ့ဗီဒီယိုခွေထွက်လာပြီးတဲ့နောက်အဲ့ဒီဖြစ်ရပ်နဲ့ပတ်သက်လို့စုံစမ်းရေးယူမှုတွေလုပ်ခဲ့ပါတယ်။ ဒါပေမဲ့လည်းနိုင်ငံတကာလူ့ခွင့်ရေးအဖွဲ့တချို့နဲ့အထူးသဖြင့်မလေးရှားဝန်ကြီးချုပ်ဆွဆွဲပြောဆိုခဲ့သလိုဂျန်နိုဆိုက်လူမျိုးတုံးတပ်ဖြတ်မှုလုပ်တယ်ဆိုတဲ့ဝေါ်ဟာရပေါ်မှာတော့မြန်မာအာဏာပိုင်တွေဘက်ကလက်မခံပါဘူး။ရခိုင်ပြည်နယ်တွင်ရှိနေတဲ့မွတ်စလင်အများစုကိုလည်းဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကတရားမဝင်လာရောက်အခြေချသူတွေအဖြစ်အာဏာပိုင်တွေကသတ်မှတ်ထားပါတယ်။ဒါပေမဲ့အာဆီယံပြည်နယ်ညာနိုင်ငံတွေကြားတနိုင်ငံနဲ့တနိုင်ငံသူရေးကိစ္စဝင်မဆွက်ရဘူးဆိုတဲ့မူအရမလေးရှားဝန်ကြီးချုပ်ဘက်ကအခုလိုဝေဖန်ပြောဆိုနေတာမဖြစ်သင့်ဘူးလို့ဝေဖန်မှုတွေလည်းရှိပါတယ်။ဒါပေမဲ့လည်းမလေးရှားဝန်ကြီးချုပ်ကတော့အခုကိစ္စဟာတခြားနိုင်ငံတွေကိုပါတက်ရောက်တဲ့ပြဿနာဖြစ်တယ်လို့ရှုမြင်တဲ့အကြောင်းပြောသွားပါတယ်။
ကျွန်တော်ထောက်ပြချင်တာကနိုင်ငံတစ်ခုရဲ့ပြည်တွင်းမငြင်သက်မှုကဒီဒေသအတွင်းတခြားနိုင်ငံတွေအပေါ်မှာလည်းတက်ရောက်မှုရှိပါတယ်။ပူဆိုးမသွားပါစေနဲ့လို့ဆုတောင်းပြီးဒါကိုဒီအတိုင်းတော့လက်ပိုက်ကြည့်မနေနိုင်ပါဘူး
။ OIC အဖွဲ့ဟာနိုင်ငံ58နိုင်ငံကလူဦးရေ 1.6 ဘီလီယံကိုကူစားပြုပြီးတော့မွတ်စလင်အတိုင်းအဝိုင်းရဲ့ညီညွတ်တဲ့တန်ကိုဖော်ဆောင်တဲ့အဖွဲ့ဖြစ်ပါတယ်။မြန်မာနိုင်ငံအနောက်ချမ်းကမွတ်စလင်ရေးကိစ္စမှာလည်းမကြဝေဖန်ပြောဆိုနေရှိသလိုမြန်မာနိုင်ငံတွင်းဝင်ရောက်ပြီးအခြေအနေတွေကိုလေ့လာစစ်ဆေးမှုတွေလည်းလုပ်ခဲ့ပူပါတယ်။
မိုက်တန်စင်ပြောပြသွားတာပါရှင်။မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးနဲ့ပတ်သက်လို့တော့တိုင်တန်းစာတွေအရ NLD ဘဟုကနေစုံစမ်းစစ်ဆေးရမှာအပြစ်ရှိကြောင်းတွေ့ရှိရပြီးမွန်ဝန်ကြီးချုပ်ကိုမကြခင်အရေးယူဖို့ရှိတယ်လို့ပါတီတာဝန်ရှိသူတွေကပြောပါတယ်။တိုင်ကြားခံရတဲ့တနင်္သာရီတိုင်းဘက်ကလွှတ်တော်အကြီးအကဲတဦးကိုလည်းအရေးယူဖို့ရှိတယ်လို့သိရပါတယ်။စုံစမ်းမေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင်
။ NLD အစိုးရတက်လာပြီး6လလောက်အကြာမှာမွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးရဲ့စွမ်းဆောင်မှုတွေနဲ့ပတ်သက်ပြီးပြည်နယ်လွှတ်တော်ကိုယ်စားလှယ်တွေက2016ခုနှစ်အတွင်းမှာ NLD ပါတီဗဟိုကိုတိုင်ကြားစာပေးပို့ခဲ့ပြီးတဲ့နောက်ပါတီဗဟိုကဦးညံဝင်းဒေါက်တာမျိုးညွန့်နဲ့ရှေ့နေဦးကျော်ဟိုးတို့ပါဝင်တဲ့တိုင်ကြားမှုများအားလေးလာသုံးသပ်ရေးကော်မတီကို2016နိုဝင်ဘာ28ရက်နေ့ကဖွဲ့စည်းခဲ့ပါတယ်။အဲ့ဒီနောက်ပိုင်းတိုင်ကြားသူတွေကိုရောအတိုင်ခံရသူတွေကိုပါစစ်ဆေးကြားနာခဲ့တာဖြစ်ပါတယ်။ဒီစစ်ဆေးတွေ့ရှိချက်တွေကိုမကြသေးခင်နောက်ဆုံးကျင်းပခဲ့တဲ့ NLD ပါတီဗဟိုအလုံးမှုဆောင်အစည်းအဝေးမှာတင်ပြဆွေးနွေးခဲ့ပြီးဗဟိုကလည်းသဘောတူတာကြောင့်မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကိုမကြခင်မှာပါတီကအရေးယူမဲ့အကြောင်း NLD ပါတီအတွင်းမှုအဖွဲ့ဝင်ဦးညံဝင်းက VOA ကိုပြောပါတယ
်မွန်ပြည်နယ်တယောက်ပါကြာတနင်္သာရီတိုင်းတယောက်ပေါ့ဒီနှစ်ယောက်ကတော့အပြစ်တွေ့ရှိတာကိုကျွန်တော်တို့ရဲ့ report ကိုဒီစီကသဘောတူအဲ့တော့ဘာဆက်လုပ်မလဲဘယ်လိုပြစ်ပေးမလဲဆိုတာမထွက်သေးတာတခုပ
ါမွန်ပြည်နယ်တယောက်ကဘာတူပါလဲဆရာ
မွန်ပြည်နယ်တယောက်တည်းပဲဟိုနေ့လောက်တာလေဝင်းကျုပ်လေ
အေးယူရဲဆိုလို့ရှိရင်လည်းနောက်ထပ်ဘယ်လောက်လောက်ကာလလောက်မှသူတို့ဒါအေးယူကင်တွေဆောင်ရွက်မှာပါလဲ
ကျွန်တော်လည်းအဲ့ဒီကိစ္စအာဏာမပိုင်ဘူးညကျွန်တော်ကခမ်းမကြီးပဲပြောပါတယ်တပတ်ဆယ်ရက်တလောက်ပဲအကြာကြီးမဟုတ်ဘူးတလောက်ပဲပြောနိုင်တယ
်ပါတီဘိုကအေးယူမဲ့ကိစ္စအပေါ်မွန်ပြည်နယ်ဝန်ကြီးချုပ်ဦးမင်းမင်းဦးကိုအချိန်ချင်းဆက်သွယ်ဖို့စူးစမ်းခဲ့ပေမဲ့ဆက်သွယ်မရရှိခဲ့ပါဘူး။ NLD ပါတီဘိုကအရေးယူမဲ့အထက်မှာတနင်္သာရီလွှတ်တော်ဥက္ကဋ္ဌသို့မဟုတ်ဒုဥက္ကဋ္ဌတူပါဝင်ပြီးဘယ်သူဆိုတာကိုပါတီကအတိအကျထုတ်ဖော်ပြောဆိုခြင်းမရှိသေးပါဘူး။မွန်ပြည်နယ်ဝန်ကြီးချုပ်ကိုအရေးယူမဲ့ကိစ္စအပေါ်မွန်ပြည်နယ်လွှတ်တော်ကိုယ်စားလှယ်တူဖြစ်တဲ့မွန်အမျိုးသားပါတီကဒေါက်တာမင်းစိုးလင်းကတော့အခုလိုမှတ်ချက်ပေးပါတယ်
။သူရဲ့ performance မဟုတ်နော်။သူ ability ကအဲ့တော့လည်းကိုင်းလို့ဆိုရင်လည်းပါရင်ဆိုကျွန်တော်အဲ့လိုကြားပါတယ်။ဟိုကြောင်းလိုက်တဲ့ဇာတိဒီပြည့်ပြည့်နဲ့တည်းလို့ဘယ်လိုပုံမှန်မှာဘာမှကြောင်းဝင်ပြတဲ့အနေထားတွေမရှိကြပါဘူး။အဲ့အစ်တောကျွန်တော်ပါရီချင်းမှာဖြစ်နေတဲ့ဒီချက်ခုက
ဒီကိစ္စမွန်ပြည်နယ်လွှတ်တော်တွေက NLD ပါတီကိုယ်စားလှယ်တချို့ကိုဆက်သွယ်မေးမြန်းရမှာတော့အများစုကမှတ်ချက်ပေးဖို့ငြင်းဆန်ကြပါတယ်။ဦးမင်းမင်းဦးဟာမွန်ပြည်နယ်ဝန်ကြီးချုပ်တာဝန်အပြင်ပြည်နယ်ရဲ့စီပင်သားရာရေးဝန်ကြီးစောင့်လုပ်ရေးဝန်ကြီးအဖြစ်ပါတာဝန်ယူထားသူဖြစ်ပြီးခွင့်ရရှိယူတာပြည်နယ်ဆိုင်ရာကော်မတီဖွဲ့စည်းရာမှာစီအစိုးရနဲ့အရင်အစိုးရလက်ထက်ကစီးပွားရေးသမားတွေကိုထည့်သွင်းခဲ့ဘူးတာအရင်ကခရိုနီလုပ်ငန်းရှင်တွေနဲ့မကြာခဏတွေ့ဆုံတဲ့ဆိုတဲ့ဆွဆွဲချက်တွေနဲ့တိုင်ကြားမှုတွေရှိကြောင်းမွန်ပြည်နယ်ကလာတဲ့သတင်းတွေအရသိရပါတယ်တနင်္သာရီတိုင်းလွှတ်တော်ဥက္ကဋ္ဌဦးခင်မောင်အေးနဲ့ဒုဥက္ကဋ္ဌဦးကြည်စိုးတို့ကိုလည်းဒေသတွင်းအဆောက်အုံဆောက်လုပ်ခွင့်တန်တာချပေးရမှာပွင့်လင်းမြင်သာမှုမရှိဘဲနီးစာရနဲ့ဆွေမျိုးတချို့ကိုလုပ်ပန်ခွင့်ပေးခဲ့တယ်ဆိုတော့စူဆွဲချက်တွေလည်းထွက်ပေါ်ခဲ့တာဖြစ်ပါတယ်ခင်ဗျာ
ကိုညံဝင်းအောင်တင်ပြခဲ့တာပါရှင် NLD ပါတီအနေနဲ့ NLD အစိုးရအဖွဲ့ဝင်တဦးဖြစ်တဲ့စိုက်ပျိုးရေးမွေးမြူရေးဆယ်မြောင်းဝန်ကြီးဌာနဒေါက်တာထွန်းဝင်းကို2016ခုနှစ်နှစ်ကုန်ပိုင်းမှာယာရုကဖယ်ရှားပေးခဲ့တာမျိုးလည်းရှိခဲ့ပူပါတယ်ရှင်အခုဆက်ပြီးတော့ဒီ66ကကြီးနဲ့ပတ်သက်တဲ့66 66 ကကြီး ਨੇ ပတ်သက်တဲ့ ਸੀယုံ လှုပ်ရှားမှု တစ်ခုကို လည်း ပြောပြပေးဖို့ ရှိပါတယ်ရှင် ဒီအကြောင်း ကို တော့ ဆက်သွင်းမေးမြန်းထားတဲ့ မတ်စုမုံ က ပြောပြပေးမှာပါ
မြန်မာနိုင်ငံမှာ သတင်းမီဒီယာသမားတွေ ဒီမိုကရေစီ အင်အားစုတွေ အပါအဝင် အစိုးရကိုအတိုက်အခံဝေဖန်သူတွေရဲ့ လူမှုကွန်ရက်စာမျက်နှာတွေနဲ့ သတင်းစာနယ်တွေ ပေါ်မှာ ရေးသားပြောဆိုချက်တွေ အပေါ် တရားစွဲဆိုမှုတွေ အပါအဝင် အရက်သားချင်းချင်းနဲ့ အမှုပညာရှင်တွေ ကြားမှာပါ ဆက်သွယ်ရေးဥပဒေပုံမှာ 66 ကာကြီးကို အသုံးပြုပြီး တရားစွဲဆိုဖန်ဆီးချုပ်နှောင်မှုတွေ အခုရက်ပိုင်းခက်စိတ်စိတ်ဖြစ်လာနေတာပါ ဒီလိုမျိုး 66 ကာကြီးနဲ့ တရားစွဲဆိုမှုတွေ အရေးယူမှုတွေ များလာတာဟာ အရက်သားအစိုးရရဲ့ ဒီမိုကရေစီ ပုံရိပ်ကိုထိခိုက်
ဆိုပြီးဝေဖန်မှုတွေလည်းများလာနေပါတယ်။ဒါကြောင့်အရက်သားအစိုးရတစ်လက်ထက်လွှတ်တော်သင့်ပါ66ကာကြီးဥပဒေပြင်ဆင်ပြဋ္ဌာန်းပေးဖို့လွှတ်တော်ပိုင်းမှအလေးနက်ထားစဉ်းစားသင့်တယ်ဆိုပြီးဥပဒေပညာရှင်တွေဘက်ကလည်းလွှတ်တော်တွင်ပြင်ဆင်မှုတွေဖြစ်လာအောင်လူမှုအားနဲ့လှုပ်ရှားမှုတွေလှုပ်ဆောင်သွားမှာဖြစ်တယ်လို့66ကာကြီးလူမှုလှုပ်ရှားမှုဦးဆောင်နေသူတဦးဖြစ်တဲ့တရားလွှတ်တော်ရ
နောက်ပြီးတော့အဲ့ဒီဥပဒေကနီးဥပဒေလည်းမရှိဘူးတော့ကျုံတလို့စစ်စစ်ပြီးတော့ကျုံတလို့အမိန့်ချနေတာဆိုတော့ကုလသမဂ္ဂလူ့ခွင့်ပညာစရအပိုက်16နဲ့ဖွဲ့စည်းပုံခြေခံဥပဒေပုံမှန်354ပါအချက်တင်နေလွတ်လပ်စွာပြောဆိုခွင့်နဲ့ပတ်သက်ပြီးတော့မတိုက်ညီတာတွေတွေ့ရပါတယ်ဒါကြောင့်မလို့ကျွန်တော်တို့ကဒီဟာနဲ့ပတ်သက်လို့အကောင့်တော့တော့လက်တော်တော့မဖြစ်သိမ်းနိုင်သေးရင်ပြင်ဆင်တဲ့အဆင့်ပေါ့အဲ့ဒါကိုသွားစေချင်တယ
်လွတ်တော်တွေဥပဒေကြမ်းပြန်လဲပြင်ဆင်ပေးရေးကော်မတီဥက္ကဋ္ဌသူရဦးရွှေမန်းနဲ့မိသားစုအပေါ်မှာတရင်ချာနယ်ဒီတဲ့ရေးသားမှုနဲ့တရင်ချာနယ်သမားတွေကို66ဂါကြီးနဲ့တရားဆွဲဆိုခဲ့တဲ့အမှုအပေါ်မှာလဲဥရောပဆောင်းကသူ့အမြင်အခုလိုပြောပြပါတယ
်အဲ့ဒါကနေသူရိယနေဝန်ကโอเคเอ๊ะเนี่ยมุทาเอดิเตอร์อู้ยันไนซูโรอ่ะทีเรวุนจีเปลี่ยนใจวุนจีสิโรอกุญญีเปโวสาติมาเรตุราอุชิมานะอุบริจังคอมพิวอุกราณีเนี่ยดาวปิสิยปายตอเยณีบิเมโลตะเป็ดก็เลยตู้โกถีไกโลโซบิยตุริยะณีวุนโกมิงลาโรเยสกะมา66กาจีเนี่ยอมุพวนเนี่ยสรเอาจนโรมาน้าเลยาราเนี่ยကျားသေးရတာကိုင်ငူမှုမရှိတဲ့အတွက်များစွာဝင်နေပါတယ်လို့ပဲပြောချင်ပါတယ်
ဟုတ်ကဲ့အဲ့တော့ဆရာလွတ်တော်ပိုင်းမှာခက်ခဲရှိလာနိုင်တာဆရာ
ကျွန်တော်တို့ကလွတ်တော်နေရက်ကိုပဲအဓိကထားတာပါ तू ကတော့တင်ပြုံပဲတင်ပြနိုင်တာပါတကယ်ပြင်နိုင်တာကဟိုလွတ်တော်ကပဲပြင်နိုင်တာဖြစ်လို့အဲ့တော့လွတ်တော်ကိုပဲကျွန်တော်တို့ကစောင့်အောင်ကြည့်ရမှာပေါ့
တကယ်လို့တိုင်တန်းသူရှိုံနဲ့တရားခံဖြစ်ဆွဆွဲခံရသူတွေကိုအချိန်မရွေးဖမ်းဆီးထောင်ချခံရနိုင်တဲ့ဥပဒေဖြစ်တဲ့အပြင်တရားရုံးမှာအာမခံလျှောက်ထားတဲ့အခါမှာလည်းအာမခံရတဲ့သူရှိတယ်လို့အာမခံမရတဲ့သူရှိနေတယ်မူအမျိုးမျိုးရှိနေတာဟာ66ဂါကြီးရဲ့ဤဥပဒေအဓိကအားနည်းချက်တစ်ခုဖြစ်တယ်ဆိုတာကိုလည်းဥရောပဆောင်းကထောက်ပြပါတယ်ဒီလိုမျိုး66ဂါကြီးဥပဒေကိုအသုံးပြုပြီးလွတ်လပ်စွာဆန္ဒထုတ်ဖော်ခွင့်ကိုချိန်ချောက်လာတဲ့အန္တရာယ်ဖြစ်တယ်လို့လူခွေးလှုံ့ဆော်သူမတ်တင်စာရှွန်လဲရီကလည်းပြောပါတယ
်66ဂါကြီးကိုအသုံးပြုပြီးတော့ဟိုတရားဆွဆိုကြတာကအစိုးရတွေကပါနေပေါ့နော်အစိုးရတောင်းရှိသူတွေသက်တော်အသက်တိကိုလည်းပါဝင်ပြီးတော့တရားဆွဆိုတာတွေအသုံးပြုနေရမျိုးတွေတွေ့ရတဲ့အခါကျတော့ဤဥပဒေကိုဖြတ်သိမ်းဖို့ပြောတဲ့အခါမှာတကယ်သွတ်တော်ထဲမှာဒီဟာဖြစ်ကြပါတော့နော်ဟိုအရင်ခုအရင်ပွားခွေရညောင်များစွာတွေ့ရမှာဖြစ်ပါတယ်ဒါကဥပဒေအားနည်းချက်တွေထဲမှာဒီအမခံရဖို့အတွက်မသိချင်ပြီးရဲတောင်းရတယ်ပေါ့နော်ဒါလေးတော့ကိုကျွန်တော်ပြင်ဆင်ဖို့လိုအပ်ပါတယ်ချက်သိမ်းဖို့ဆိုတာမျိုးကိုဖြစ်ဖို့အတွက်ကျွန်တော်တို့ခက်ခဲတဲ့တည်းအသိရေးဆဲဖို့ခက်ခဲရှိနေတဲ့ဆိုတော့မှာကျွန်တော်ပြင်ဆင်ဖို့အနည်းနဲ့အနည်းတော့စူးစမ်းတင်လို့မြင်ပါတယ်စနေနေ့လေးမှာလူစုစုရှောင်းတစ်ခုရုပ်တော်ခမမှလုပ်ဆောင်မယ်အဲ့ဒါနောက်ဆက်တင်မှာလည်းဥပဒေကျေးဇူးရေးပိုင်းဆိုင်ရာအစွန်းကြီးပွဲတွေနောက်လွတ်တော်ကိုပြင်ရတောင်းဆိုတာတွေပြည်လုံး
ဒါကြောင့်ဒီဆက်သွဲဥပဒေပုံမှန်66ဂါကြီးကိုလွှတ်တော်နှစ်ရက်စလုံးမှာအရေးတကြီးအဆိုတင်သွင်းပြီးတော့ပြင်ဆင်နိုင်အောင်ဒီမိုကရေစီအားစုတွေလူခွင့်ရေးလှုံ့ဆော်သူတွေနဲ့ဤပညာရှင်တွေဥပဒေပညာရှင်တွေဘက်ကဆက်သွဲဥပဒေပြင်ဆင်ပေးရေးလူမှုလှုံ့ဆော်မှုကိုလာမယ့် January 22ရက်နေ့ရန်ကုန်မြို့နယ်ကမြို့တော်ခမ်းမရှိမှာကျင်းပဖို့စီစဉ်နေတာလည်းဖြစ်ပါတယ်
လာမယ့်သတင်းပတ်ထံမှာ66ဂါကြီးပြင်ဆင်ရေးလူမှုလှုံ့ဆော်မှုနဲ့လွှတ်တော်နဲ့အစိုးရပိုင်းကိုတင်ပြတောင်းဆိုသွားဖို့အတွက်ဒီလှုပ်ရှားမှုဥဆောင်နေသူတွေစီစဉ်နေတဲ့အကြောင်းအသေးစိတ်ကိုတော့မဆုမုံပြောပြသွားတာဖြစ်ပါရဲ့ရှင်။ VOA မြန်မာပိုင်းရဲ့ရုပ်မြင့်တန်ကြားအစီအစဉ်တွေကို Democratic မြန်မာအသံ DPP ရုပ်တံလိုင်းကနေပြီးတော့ဖမ်းယူကြည့်ရှုနိုင်ကြပါတယ်။ DPP ရုပ်တံဆလောင်းကနေပြီးတော့ညနေ့စဉ်ည10နာရီနဲ့မနေ့9နာရီခွဲအချိန်တွေမှာကြည့်ရှုနိုင်ကြတာဖြစ်ပါတယ်။ပုံမှန်ကြည့်ရှုနေကြ VOA ရဲ့ Asia 77ကနေပြသနေတဲ့မိနစ်30စာနောက်ဆုံးရနိုင်ငံတကာနဲ့မြန်မာသတင်းတွေအပြင်သတင်းဆောင်ပါတွေတွေ့ဆုံမေးမြန်းခန်းတွေနဲ့သတင်းပတ်စင်ကန်တာတွေကို DPP ရဲ့ရုပ်တံလိုင်းမှာနေ့စဉ်ပုံမှန်ကြည့်ရှုနိုင်ကြပါရဲ့ရှင
် VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်
မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့7နာရီကနေ9နာရီအထိတစ်ချိန်နေ့လယ်12နာရီကနေနေ့ခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ဒီစီစဉ်ကိုည9နာရီအစီအစဉ်ပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
လာပါရှင် VOA မြန်မာပိုင်းရဲ့2019ခုနှစ် January 19ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32 50နဲ့လိုင်းလမီတာ190တို့ကနေတိုက်ရိုက်ဖမ်းယူနိုင်နိုင်ကြပါတယ်။အခုညပိုင်းနားဆင်ရမယ့်သတင်းပတ်ဆင်ကဏ္ဍတွေကတော့ကျမ်းမာရေးကဏ္ဍဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့
ဒီပမာစစ်တပ်ရဲ့ထိုးစစ်ဆင်မှုကိုရက်သေးကြီးမှငြိမ်းချမ်းရေးကိုလုပ်မယ်။နိုင်ငံရေးကြီးစိုးဆွေးနွေး
စစ်ဘေးဒုက္ခသည်တွေနေရပြန်နိုင်ရေးကချင်ဒီမိုကရက်တစ်ပါတီဥက္ကဋ္ဌရဲ့ပြောကြားချက်နဲ့အတူတခြားတိုင်းရင်းသားဒေသအသီးသီးကသတင်းအစုံလင်းကိုလည်းနားဆင်ကြရမှာပါရှင်။ဒီလိုစီစဉ်နေရကမှအခုရင်ဆုံးကျမ်းမာရေးခန္ဓာကိုနားဆင်ကြရပါမယ်။ဒီတစ်ပတ်ကျမ်းမာရေးခန္ဓာမှာတော့ကလေးငယ်တွေခံစားရတတ်တဲ့ရင်ကျက်ဝေဒနာအကြောင်းကိုပြောပြပေးသွားမှာဖြစ်ပါတယ်။ကလေးတွေဟာပန်းနာရင်ကျက်ဝေဒနာအရေးပေါ်ဖြစ်တာတွေစောင်းတွေနဲ့မိုးတွေမှာပို့ပြီးတော့ဖြစ်လိမ့်ရှိပါတယ်။ဒါကြောင့်ပန်းနာရင်ကျက်ဝေဒနာဖြစ်ရတာလဲရင်ကျက်လာပြီးတော့အရေးပေါ်အခြေအနေရောက်နေတဲ့အကြောင်းကိုဘယ်လိုလက္ခဏာတွေကြည့်ရင်သိနိုင်လဲရင်ကျက်ဝေဒနာမဖြစ်အောင်ဘယ်လိုကာကွယ်နိုင်လဲဆိုတဲ့အကြောင်းတွေကိုကလေးအထုခုနဲ့စေတက္ကသိုလ်1ကလေးကျန်းမာပညာဌာနအငိမ့်စားဌာနမှူးပမောက္ခဒေါက်တာစောဝင်းကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်ဟုတ်ကဲ့ပမောက္ခဒေါက်တာစောဝင်းခင်ဗျာကျွန်တော်တို့မြန်မာနိုင်ငံမှာဒီကလေးငယ်တွေဗတ်နိုင်ရင်ကျက်ထပြီးတော့ဒီအရေးပေါ်ဆေးရုံကိုရောက်လာတဲ့အနေအထားမျိုးဖြစ်တာဘယ်လိုအနေအထားရှိလဲဆရာကြီး
။ညာတော့ပြတော့ပိုးရပြီးဆောင်းရပြီပေါ့နော်။ဆောင်းဝယ်မှာပိုးကြည့်ရပါလေ။ရင်ကျက်အခန်းရှိရဲ့ကလေးရာဒါစီချောင်းလို့ဖြစ်ပြီးရင်ကျက်လာတာပေါ့နော်။ရင်ကျက်ပြီးတော့အသက်ရှူတော်လေးကျက်ပြီးတော့ဆေးရုံရောက်လာတာအခုတော့တော်တော်လေးတွေ့ရပါတ
ယ်။ဟုတ်ကဲ့ဆရာ။အဲ့တော့အခုလိုမျိုးဒီပန်းနဲ့ရင်ကျက်ထပ်ဖောက်ပြီးတော့ဒီအရေးပေါ်ပေါ့ဆရာနော်။ဆေးရုံရောက်လာတာချင်းဟာဘာကြောင့်အဓိကဖြစ်ရလဲ
။အဓိကတော့ကလေးတွေမှာတော့ဒီရင်ကျက်ကိုထားစီတဲ့ကြောင်ကတော့နာစီကြောင်လို့ဖြစ်တာပေါ့နော်ဗိုင်းရပ်စ်ပိုးတွေကြောင့်ဖြစ်တဲ့ဒီသက်ရှူလမ်းကြောင်းအပေါ်ပိုင်းမှာဖြစ်တဲ့နာစီကကြောင်ဆိုတာပေါ့နော်ဟိုတုတ်ခွေးမိတာပေါ့နော်ဟိုတာမန်လူတွေမှာတော့ဒီတုတ်ခွေးမိပြီးပြီးဒီမိနာစီကြောင်လို့ဖြစ်ပြီးခဏနဲ့ပျောက်သွားပြီးမယ်ရင်ကျက်ခံကြည့်တဲ့ကလေးတွေမှာတော့ရင်ကျက်ထလာစီနေပါတယ်သူကကြောင်ဆိုကတော်တော်ရက်ချတယ်ပေါ့နော်ကျန်တာတော့ဒီစားတောက်နော်ကတော့ဆေးနဲ့မတည်တာစာတောက်ဆိုလဲဒါတတ်ပါလေအိမ်မှာသာငါဦးလို့တော့နန်းတဲ့ပေါ့နော်ဒါဆိုဒီအမွေးမင်းပေါ့ဒါလေးကြောင့်ချတာလည်းရှိလို့ရှိပါတယ်ဒါပေမဲ့ကလေးမှာအဖြစ်များတော့ကတော့ဒီအိမီနာစီချောင်းဆိုခြင်းကြောင့်ပေါ့နော
်ဟုတ်ကဲ့ဆရာဒီရင်ချက်ထတာဆရာကုနာလို့ဒီရေးပေါ်ဖြစ်တဲ့နေသားမျိုးပေါ့နော
်ဟုတ်ပါလား
အဲ့လိုဖြစ်လာတဲ့နေသားမျိုးမဖြစ်အောင်ကြိုတင်ကာဝယ်နေတဲ့နေသားရှိလား
ရှိပါတယ်ဒီတန်းနိုင်ကြအခန်းရှိရဘယ်လိုဒီမလဲဆိုမကြခဏရင်ကျက်လည်းပေါ့နော်ရွှေရွှေမြည်တဲ့ချောင်းဆိုးတဲ့မကြခဏချောင်းဆိုးပေါ့ချောင်းဆိုးရလည်းတာမန်တဲ့မဟုတ်ဘူးနောက်ပြီးကျလို့ရှိရင်သက်ရှူမဝဘူးပေါ့နော်အဲ့လက္ခဏာတွေကမှကစားလိုက်ရင်ပြေးလွန်လို့ရှာလိုက်လားဖြစ်လာတတ်တယ
်ဟုတ်ကဲ့ဆရာဒီလက္ခဏာတွေပြီးတဲ့အခါမှာဆေးရုံအရေးပေါ်ရောက်တဲ့အနေအထားမျိုးပေါ့ဆရာနော်မဖြစ်အောင်ကာကွယ်လို့ရလားဆရာ
အော်ဟုတ်ကဲ့ရပါတယ်ခင်ဗျအခုနောက်ပိုင်းမှာဒီသာတိလာလဲဆိုတော့ဒီရင်ကျက်ဖြစ်တယ်ဆိုတာကစုတ်ထဲမှာရှိတဲ့တက်ရှူလမ်းလေပြုံလေးတွေပေါ့နော်ကျဲလာလို့ဖြစ်တယ်လေပြုံလေးကျင်းလာကြပါလို့ဆိုလို့ရှိရင်လေပြုံလေးကလွန့်တော့မှုပေါ့နော်ဆိုတော့လေပြုံကအနမ်းတက်တို့ဗိုင်းရပ်စ်ပိုးလို့ဝင်လွန့်တော့မှုရှိတယ်အဲ့ဒါကပို့ပြီးတော့ညားနေလို့ဖြစ်တယ်အဲ့လိုလွန့်တော့မှုညားတာဘယ်ခါမှတွေ့ရလဲဆိုဒီတက်ရှူလမ်းကြောင်းတစ်ချောင်းလုံးမှာတွေ့မတဲ့တုံ့ပြန်မှုကြောင့်လို့ကြောင်ညာညင်းပေါ့နော်အဲ့ဒါရေရှည်ဖြစ်ပို့ပြီးတော့ဖြစ်တယ်ဆိုတာတွေ့ရအဲ့တော့ဒီအသက်ရှူလမ်းကြောင်းချောက်ပါရောင်ရမ်းနေတာကိုအယောင်ချစီပေးထားမယ်ထိန်းထားမယ်ဆိုလို့ရှိရင်မ ောက်ပိုင်းကျတော့ဒီပါဝင်နေရနေတော့ရင်းချစီတဲ့အရာပေါ့ခုနလိုဗိုင်းရပ်စ်ကိုဝင်လာတော့မလို့အနံတဲ့ရှင်မိတာဖြစ်တော့မှကလေးတွေကရင်မတက်တော့ဘူးဆိုတာသိရတယ်ပေါ့နော်ဒီနေ့အဖြစ်တက်ရှူလမ်းကြောင်းရောင်ရမ်းခြင်းကိုထိန်းသိမ်းထားခြင်းအဖြစ်ဒီပြုံများရဲ့လွန်တက်မှုလွန်ကွဲစာလွန်ကွဲစာတုံ့ပြန်ခြင်းပေါ့နော်ဒီဟာကိုထိန်းသိမ်းထားနိုင်တယ်ဆိုတာသိရပါပဲ
ဟုတ်ကဲ့ဆရာအဓိကတော့ဆေးနဲ့ခါခွဲရတာပါဆရာနော်အဲ့ဒီခါကျတော့ဘလို့ဆေးမျိုးတွေကအခုဒီထိရောက်မှုပိုရှိလာလဲ
အရောင်ကြသေးပေါ့နော်အဲ့ဒီမှာဆိုလို့ရှိရင်တော့ထိရောက်ဆုံးကတော့ inhaled corticosteroid လို့ခေါ်တယ်လေsteroid hormone ပါရှူစင်းများထိရောက်ဆုံးပါနောက်ထိရောက်တာတကယ်တော့ montelukast လို့ခေါ်တော့ပေါ့နော်ဒီဆေးတစ်မျိုးပါဒါပေမဲ့လည်းရှူစင်းလောက်တော့ပို့ပြီးတော့မထိရောက်ဘူးပေါ့နော်အဲ့လိုဆိုဒီလိုမျိုးအရောင်ကြတာကိုမရောင်းလို့ထိနေတိုင်းအဝိညာဉ်ရည်ရောဆုံးဆော်တဲ့အရာလာလဲဒီလိုနေရာလွန်တက်မှုလွန်ကဲတော့ပေါ့အဲ့တည်းကြောင့်ကျွန်တော်တို့ဒီ steroid hormone ပါစူစေးတွေဖိထားလို့ရှိတာလေအဲ့လိုဖိထားလို့ရှိရင်ဒီလေကနေရောင်ရမ်းမှုကိုထိန်းသိမ်းထားတယ်ခဏမှရင်ကျက်ထားတော့ကာဝယ်နိုင်ပ
ါဟုတ်ကဲ့ဆရာအခုလိုဒီစူစေးတွေကဘာကြောင့်မလို့အဓိကပိုထိရောက်တာလဲဆရာရေ
ဆိုရင်တော့ဒိုစေးစာစေးဒီလိုပဲဖိရမှာနော်ဒါပေမဲ့ခုနောက်ပိုင်းမှာတော့ဒီရင်ကျက်တာပူတာတဲ့နေရာမှာကျွန်တော်တို့ရင်ချက်တာကိုမဖြစ်အောင်ကာကွယ်တဲ့နေရာမှာလို့ကျွန်တော်တို့ရှူသေးတွေကိုအတိအကျသုံးပါတယ်။ဘာလို့ဆိုတော့တောက်ဆင်းနေတဲ့ပြည်စာရေးဘလန်ဦးလာကြောင့်လည်းဝင်သားမယ်။ခန္ဓာကိုယ်ရောဆုပ်မယ်။သွေးလည်ပတ်မှုနဲ့ဒီကုလုံးကိုပြတ်မယ်။အဲတော့ဆိုတော့ဆုပ်မှာ30လားလို့ကျင်ကျွန်တော်တို့တပိတ်တာဖေးဖို့လိုတယ်။ရှူသေးကြတယ်လို့မဟုတ်ဘူး။သူကတည်းရဲ့ဒီတက်ရှူလမ်းကြောင်းကိုရှူရောက်တော့ပို့တဲ့အတွက်ကြောင့်မလို့။မလန်းခုလာပုံမှာနှကောင်းလို့လေကြောင်းတို့မှာကျန်ရတာရှင်းရှင်းတယ်တို့တော့ကိုပေးခြင်းနဲ့ဥစားဆုံးမှာတယောက်စီခြင်းနဲ့30လားဆိုရင်ကျွန်တော်က30လားလောက်ပေးဆေးရပြည့်သွားအောင်နော်အဲ့တော့ဆိုလိုတာဒီလိုအပ်တဲ့ဆေးပမာဏတော်တော်လေးနည်းပါလေစူးစေးလေးပေးတယ်ပြတော့တော်တော်လေးနည်းတဲ့အတွက်ကြောင့်လည်းလိုအပ်တဲ့အမိတရားတော်တော်နည်းပါလေတောင်းပေဒီလိုကြည့်ရပါလဲဆိုရှူအောင်စနီးနာပါပဲလိုချင်တဲ့နေရာဖြစ်တဲ့ဒီလေပြွန်သေးသေးလေးတွေပေါ့နော်ဆုပ်ထဲမှာရှိတဲ့လေပြွန်လေးချိုးရောက်မှာဖြစ်ပါအဲ့လိုရှူနေမှအောင်တင်ပေးလို့လုပ်တယ်။ကလေးငယ်တွေမှာတော့ကြားကမျက်စိတောင်းပြီးတော့ရှူခိုင်းရပါတယ်။အဲ့ဒါတွေကိုစနစ်တကျတင်ပေးမှလာဒီရှူစည်းတွေကထိရောက်ပါတ
ယ်။ဟုတ်ကဲ့ဆရာ။ဒီမကာကွယ်မိလို့ပါဆရာနော်။ဖြစ်လာခဲ့မယ်ဆိုလို့ရှိရင်ဒီစောစောတိပြီးတော့စောစောကုသနေအောင်အထူးဂရုစိုက်မယ်လက္ခဏာတွေနေထားဖို့လိုရှိလိမ့်မယ
်။အေးပေါ်ဖြစ်လာရင်တော့ကလေးကဂျင်းချတယ်ဆိုလို့ရှိရင်တော့တက်ရှူမြန်လာတယ်။ချောင်းနေလည်းပိုဆိုးလာတယ်ပေါ့နော်။ပြီးလာလို့ရှိရင်ဒီကဂျင်းချတဲ့လူကပြေတာပါလေ။ရှူရှူနဲ့ညီနေတယ်သောရတော်ရှင်တကယ်လူကတက်ရှူရတော့ခေါလိုက်ခေါလိုက်ဖြစ်နေမှာနော်စကားပြောလို့ရှင်လေးမဆက်တော်ဘူးတိတ်ကြံသွားခြင်းသွေးခုန်လုံးတွေလည်းမြန်လာတယ်တခါလေသွေးခုန်ကပျောက်ပျောက်သွားတာဒါမျိုးရှိဘူ
းဟုတ်ကဲ့ဆရာအရေးပေါ်ရှေးဥဒနာပြည့်စုံတဲ့အပိုင်ရောဆရာကြီးဒီတကယ်လို့အမြန်ဆေးရုံတင်တဲ့ခါမှာ
အဓိကတော့ဘာလို့ရမလဲဆိုလို့ရှင်ဒီရင်ကျက်သက်သာရဲ့ရှူစေးပေါ့နော်ဆက်ပြီးတော့မောဆိုရှိပါတယ်ဒီဆေးမျိုးကိုနေဗီလိုက်ဇာနဲ့ဒီဆက်နဲ့ရှူလဲရတယ်ပြည့်တယ်တက်ဆက်တယ်ရှူလဲရတယ်ဒါမို့လို့ရှင်ဒီဂျာကန်မျိုးစီပေါ့နော်စပေးဇာလို့ခေါ်ပါစပေးဇာနဲ့ကလေးငယ်တဲ့ကလေးမှဆိုလို့ရှင်တော့မျက်နှာနဲ့နှာခေါင်းအုပ်တဲ့နှာခေါင်းအုပ်ပေါ့နှာခေါင်းကိုစပေးဇာနဲ့ဂျာကန်မျိုးစီနဲ့ပြည့်ပြီးတော့တစ်ဖက်ကနေတော့ဒီဆက်ပြီးတော့မော်လို့ခေါ်တဲ့လေကြောင့်ကျဲစီလဲရှူစေးပေါ့အဲ့ဒါကိုညှိပြီးတော့ဆယ်ကျင်းရှူရတယ်အဲ့လိုရှူလို့ရှင်တော့သူကတက်တာသွားမယ်အဲ့လိုရှိပြီးတက်တာရုံနဲ့တော့ခဏနဲ့မပြေဘူးပေါ့နော်။နောက်ပြန်ကြက်လာနေပြီ။အဲ့တော့အဲ့လိုဖြစ်နေတော့နီးရဆေးကန်းကိုဆက်တွဲဖို့ပါ။ကျွန်တော်ကကိုယ်ကရင်တော့တိတ်ခဲ့ပြီးသားဒါရင်ချမ်းမှန်းသိကြလို့ချင်တော့ဒီတောက်ဆေးအရောင်ကြီးလည်းပေးထားပါ။ဟုတ
်ကဲ့ရှင်းရှင်းပြပြတင်ပါရစေ
။ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်။ဒီကျမရေကဏ္ဍရဲ့ဆောင်းရံရှောင်းရံတွေကိုတော့အစီအစဉ်တွေနေထိုင်ရမယ့်ဒီကျမရေဆိုင်ရာအကြံပြုချက်နဲ့ကျမရေကဏ္ဍတွေကိုကျမတို့ရဲ့ VOA အင်တာနက်စာမျက်နှာမှာလည်းနေ့စဉ်ဖတ်ပြန်ပြီးတော့နားဆင်နိုင်ပါတယ်ရှင်။အခုဦးအောင်ခင်ရဲ့မြမရေသုံးသက်ချက်ကိုနားဆင်ကြရမှာဖြစ်ပါတယ်။ဒီတစ်ပတ်ဥအောင်ခင်ရဲ့မြန်မာရေးသုံးသက်ချက်မှာတော့အစိုးရတက်တဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေကိုရန်ပုံငွေရှာပေးနေတဲ့ကြောက်စိမ့်လုပ်ငန်းဟာထိတ်တန့်လျှို့ဝှက်ချက်ဖြစ်နေပါတယ်။ကြောက်စိမ့်နဲ့လက်နက်ကိုင်အဖွဲ့ရဲ့ဆက်ဆံနေပုံကိုဥအောင်ခင်ရေးသားပြီးတော့ခုကြကြသိမ့်နဲ့တူတင်ပြထားပါတယ်ရှင်။
ူဂျိုချင်းနေဝင်းပြည်စိုးတဲ့မဆာလာဆိုရှယ်လစ်ကင်26နှစ်မှာဘက်ကဒေသကို KIA ကချင်းလွတ်မြောက်ရေးတပ်ဖွဲ့ချုပ်ကင်ပြီးကျောက်စိမ့်ဟာ KIA ရဲ့အဓိကရန်ပုံငွေဖြစ်ပါတယ်1988မှာစေစိုးရတက်လာပြီးဘက်ကပါတစ်ဖြစ်လဲလင်းတကိုင်အဖွဲ့တွေနဲ့အပြစ်ကရဆဲတဲ့အခါအစိုးရတပ်ဟာ KIA ကိုဥတီတိုက်ခိုက်ပြီးကျောက်စိမ့်တွင်းတွေကိုသိမ်းပိုက်လာပါတယ်ဒါကြောင့် KIA ဟာစေစိုးရနဲ့အပြစ်ကရဆဲဖို့1994မှာသဘောတူလိုက်ရတာဖြစ်တယ်လို့ Global Witness အစီရင်ခံစာမှာပေါ်ပြပါတယ်အပြစ်ကရဆဲတဲ့18နှစ်ကာလမှာကျောက်စိမ့်ဒေသကိုဝိုင်းပြီးအမဲဖြစ်ကြပါတယ်ဦးသိန်းစိန်စိုးရတက်လာပြီးမကြာမီ2017ဇွန်လမှာတချင်းပြည်နယ်မှာလက်နက်ကင်ပြည်ပကပြန်လဲဖြစ်ပွားတာအခုအချိန်ထိပါပဲတိုက်ပွဲပြန်ဖြစ်ရတဲ့အကြောင်းရင်းတွေထဲမှာကျောက်စိမ့်နဲ့ပတ်သက်တာတွေပါဝင်ပါတယ်တချင်းပြည်နယ်ကကြောက်စိမ့်ကိုစေအုပ်စုခရိုနီအတိုင်းအဝိုင်းနဲ့ဝတ်တပ်ဖွဲ့တွေကလေဝကြီးအုပ်အမျက်ထုတ်နေတာမို့ကချင်းပြည်သူတွေဟာကိုချာတဲ့ကတစ်ပြီးကိုစားခွင့်မရှိတဲ့ဘဝရောက်နေတယ်လို့မြင်ကြပါတယ်။ရင်းချမ်းသွားရင်ကြောက်စိမ့်ဒေသကိုလက်လွတ်ရမှာမို့အကျိုးခံစားနေရတဲ့စေအုပ်စုအတိုင်းအဝိုင်းအတွက်ဆုံးရှုံးစရာတွေများနေပါတယ်
။ကြောက်စိမ့်ထွက်တဲ့လုံခင်ဖားကန့်မိုးညင်းနှံ့ရစတဲ့နေရာတွေကိုအစိုးရတပ်ကချုပ်ကင်ထားပေမဲ့ KIA ဩဇာခံဒေသဖြစ်တဲ့အတွက်စက်ကြီးကောက်နိုင်တဲ့အနေအထားမှာရှိပါတယ်။အစိုးရတပ်ကလည်းကြောက်စိမ့်လုပ်ငန်းကဝငွေဝင်ဖို့ကိုသာအဓိကထားပါတယ်။လုပ်ငန်းကြီးတွေရဲ့လုံခြုံရေးကိုစစ်တပ်ကတာဝန်ယူတဲ့အခါစက်ကြီးအများကြီးရပါတယ်။လုပ်ငန်းငယ်တွေကတော့ဂျာပွဲစားသတင်းပေးနဲ့ရဲကားတစ်ဆင့်20ရာခိုင်နှုန်းစက်ကြီးကောက်ပါတယ်။ဖားကန့်ကဗျူဟာမှုကိုကြံ့ငွေ350ကနေ100အထိစက်ကြီးပေးရပြီးကျောက်စိမ့်တွင်စောင့်ပေးတဲ့စစ်သားတွေကိုလည်းထောက်ပံ့ချေပေးရပါတယ်။တရုတ်ပြည်ကိုကျောက်စိမ့်ခုတ်ထုတ်သူတွေဟာအစိုးရတပ်ကိုစက်ကြီးပေးရပါတယ်။မြောက်ပိုင်းတိုင်းမှုနဲ့အစဉ်ပြေဖို့လှတ်ထိုးရပါတယ်
။ကျောက်စိမ့်လုံခန်းကအကျိုးအမြတ်ရဖို့အတွက်အစိုးရတပ်နဲ့ KIA နားလည်မှုယူပြီးပူးပေါင်းဆောင်ရွက်တာမျိုးလည်းရှိပါတယ်။ KIA ရဲ့ကျောက်စိမ့်တည်ယူပို့ဆောင်မှုကိုအစိုးရတပ်ကမသိခင်အောင်စောင့်နေတာမျိုးရှိပါတယ်။ကျောက်စိမ့်အောင်တဲ့အခါမှာဘလောက်စက်ကြီးယူမယ်ဆိုတာကိုအစိုးရတပ်နဲ့ KIA သဘောတူချက်ရယူနိုင်တယ်လို့ဆိုပါတယ်။ကျောက်စိမ့်လုပ်ငန်းလေးတွေကိုစက်ကြီးတောင်းရမှာဗျူဟာမှုနဲ့ KIA တိုင်းရင်း6အသုံးပြုတဲ့ဂျားပွဲစားတွေကအထူးထူးဖြစ်နေတာတွေ့ရပါတယ်။ဒီဂျားပွဲစားနဲ့အဆက်အသွယ်လုပ်တာကြောင့်နားလည်မှုလွှဲမှတ်ပြီးပြစ်ခတ်တာမျိုးမဖြစ်အောင်ရှောင်ရှားနိုင်ပါတယ်။အချင်းပြည်နယ်ကလက်နက်ကင်တွေဟာရာဂိုင်နှုံးပြည့်စစ်ဖြစ်တာကိုမလိုလားသလိုရာဂိုင်နှုံးပြည့်ငြိမ်းချမ်းရေးရမှာကိုလည်းမလူလာဘူးလို့ဆိုပါလေ
လက်တွေ့စစ်မတက်ရပဲကြောက်စိမ့်ကစက်ကြီးရနေအောင်မွေးမသေးဒုံမကျိုးအခြေအနေမျိုးကသာအစိုးရစစ်တပ်ကလူလာပါတယ်ငြိမ်းချမ်းရေးသဘောတူချက်ကိုစစ်တပ်ကထောက်ခံဖို့အတွက်ကချင်ပြည်နယ်မှာစစ်တပ်ဘယ်လိုပြုမှုကျင့်ကြံတယ်ဆိုတာကိုသဘောပေါက်ဖို့လိုပါတယ်2017မှာအပြစ်ခတ်ရစည်ရေးပြက်ပြားသွားတဲ့အခါ KIA ဟာကြောက်စိမ့်လုပ်ငန်းကိုပြန်လည်ချုပ်ကင်နိုင်ဖို့ရည်ရွယ်တယ်လို့ Global Witness ကိုပြောပြပါတယ်ဒီလိုလုံနိုင်အောင်ကြောက်စိမ့်ဒေသမှာ KIA တပ်ဖွဲ့တွေကိုနေရာချထားရပါတယ်2012ဇန်နဝါရီလမှာဒေါ်လာတန်း20 KIA ကစက်ကြီးကောက်ယူနိုင်ခဲ့ပါတယ် KIA ရဲ့အောင်မြင်မှုကိုဝန်ကြီးအချို့မကျေနပ်တဲ့အတွက် KIA စက်ကြီးမရအောင်2012မေလမှာကြောက်စိမ့်ထုတ်လုပ်မှုကိုပိတ်ပင်လိုက်ပါတယ
်2014မှာကြောက်စိမ့်ပြန်လည်ထုတ်ယူခွင့်ပြုတဲ့အခါ KIA ဟာစက်ကြီးပြန်ကောက်နိုင်တာတွေ့ရတယ်လို့ Global Witness ကဆိုပါတယ်စက်ကြီးလက်ခံရရှိကြောင်း KIA ပေးတဲ့ဗီဇာဟာတရုတ်နေစာအထိကြောက်စိမ့်တည်ယူခွင့်ပြုတဲ့လက်မှတ်ဖြစ်ပါတယ်။လိုင်ဇာဌာနချုပ်ကတစ်ဆင့်တရုတ်ပြည်ကိုတင်ပို့တာလည်းရှိပါတယ်။2012မတိုင်မီက KIA ဟာယူနမ်မန်ကုမ္ပဏီဖွင့်ပြီးကြောက်စိမ့်အယောင်အဝယ်လုပ်တယ်လို့ဆိုပါတယ်။ကြောက်စိမ့်လုပ်ငန်းဟာဝင်ငွေများသလောက်တာဝန်ခံမှုအလွန်နည်းပါပါတယ်။လက်နက်ကင်တို့ရဲ့လျှို့ဝှက်စီးပွားရေးလုပ်ငန်းလို့ဖြစ်နေပါတယ်။Global Witness အစီရင်ခံစာဟာအပေါ်ယံလေ့လာမှုသာဖြစ်လို့မသိနိုင်မမြင်နိုင်တာတွေအများကြီးကြားနေပါတယ်။ကျောက်စိမ့်ကုမ္ပဏီကြီးတွေကိုစေအုပ်စုမိသားစုတွေချုပ်ကင်နေဆိုတဲ့သတင်းကိုစုံစမ်းလေ့လာဖို့လိုပါတယ်။ကျောက်စိမ့်လုပ်ငန်းကိုတရုတ်ပြည်မှာဘယ်သူအကျိုးခံစားနေရတယ်၊မြန်မာပြည်မှာဘယ်လောက်ဩစာလွှမ်းမိုးနိုင်တယ်ဆိုတာကိုမသိနိုင်သေးပါဘူး။ကျောက်စိမ့်ငွေတွေတရုတ်ပြည်မှာရောမြန်မာပြည်မှာရောတောင်လူပုံးနေပါတယ်။တရားစတာနဲ့ငြိမ်းချမ်းရေးကိစ္စမှာဦးသိန်းစင်အစိုးရအစာပြိုးသားတာတွေကိုဆက်လက်အကောင့်ထည့်ဖို့လိုကြောင်း Global Witness အဖွဲ့ကသုံးသပ်ထားတာကိုတင်ပြလိုက်ရပါတယ်ခင်ဗျာ
ကောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတော့တနင်္ဂနွေနေ့မနေ့ပိုင်းမှာနားဆင်နိုင်ကြပါလိမ့်ရှင်။အခုစနေနေ့ညတိုက်ရိုက်လေးလိုင်းဆွေးနွေးကန်းကိုဖိတ်ခေါ်ပါရစေရှင်။
တော်ရရှိများရှင်အမေရိကန်ပြည်ထောင်စုမှာတမရသည့်အဖြစ်ဒေါ်နယ်ထရန့်တာဝန်ယူတဲ့အခါမြန်မာနိုင်ငံနဲ့ဆက်ဆံရေးမှာထူးထူးခြားခြားဘာတွေများပြောင်းလဲလာနိုင်ပါသလဲတမရအိုဘားမားလက်ထက်မှာတော့ငါလိုနီးကပ်တဲ့ဆက်ဆံရေးမျိုးရှိနေနိုင်ပါသေးသလားတော်ရရှင်တွေအနေနဲ့ရောအမေရိကန်မြန်မာဆက်ဆံရေးကိုဘလို့ပုံစံမျိုးနဲ့မြင်တွေ့လိုပါသလဲဆိုတာတွေကို VOA ရဲ့စနေနေ့ညတိုက်ရိုက်လေးလိုက်အစီအစဉ်မှာဆွေးနွေးသွားမှာဖြစ်ပါတယ်ပါဝင်ဆွေးနွေးလိုတဲ့တော်ရရှင်တွေအနေနဲ့ VOA ရဲ့ဖုန်းနံပါတ်1-232-382-555လေးကိုခေါ်ယူပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုကြိုတင်ပေးပို့ထားလို့ရပါတယ်။ဓာတ်ရိုက်လေလံဆွေးနွေးတဲ့အချိန်မှာ VOA ကတယ်လီဖုန်းနဲ့ခေါ်ယူဆက်သွယ်မှာဖြစ်ပါတယ်။ကိုယ်တိုင်မပါဝင်နိုင်သူတွေအနေနဲ့လည်းအီးမေးလ်နဲ့ပဲဖြစ်ဖြစ်အသံဖိုင်နဲ့ပဲဖြစ်ဖြစ် VOA ရဲ့အီးမေးလ်လိပ်စာ burmese@voanews.com ကိုကြိုတင်ပေးပို့ထားနိုင်ပါတယ်။ဓာတ်ရိုက်လေလံအစီအစဉ်ကကြိုဆိုပါတယ်ရှင်။
စနေညတိုင်းရိုက်လေးလိုက်မှာပါဝင်ဆွေးနွေးလို့ရင်အချိန်မီဆက်သွယ်ကြပါလို့ထပ်မံဖိတ်ခေါ်ပါစေရှင်။အခုနောက်ဆုံးကြံနေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုထုတ်လွှင့်ပေးပါရမယ်။ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေစူးစီးတင်ပြပေးနေတာဖြစ်ပါတယ်ရှင
်။အပတ်စဉ်တင်ဆက်သွားမယ့်တိုင်းရင်သတင်းလွှာကကြေဆိုပါရယ်မြန်မာနိုင်ငံတဝန်းတိုင်းရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တိုင်းရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါရယ
်မင်္ဂလာပါရှင်ကျမကအာမီပါ BNI ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တိုင်းရင်သတင်းလွှာမှာနားဆင်ရမှာတွေကတော့ကချင်ပြည်နယ်အတွင်းကပုံမော်မြို့နယ်မန်စီမြို့နယ်နဲ့ရွှေကူမြို့နယ်တွေမှာကချင်လူလက်ရေးတပ်မတော် KIA နဲ့မြမတပ်မတော်တို့အကြမ်းတိုက်ပွဲတွေဖြစ်ပွားနေပါတယ်။ရှမ်းပြည်နယ်တိမ်ပင်မြို့ရေဘူးစစ်စေးရေးဂိတ်စခန်းကိုပြန်လည်ဖွင့်လှစ်လိုက်တဲ့အပေါ် SNLD လွှတ်တော်ကိုယ်စားလှယ်တွေကကန့်ကွက်ခဲ့ကြရတဲ့ဆိုတာနဲ့ကချင်ပြည်နယ်အတွင်းကတိုက်ပွဲတွေကြောင့်ဆစ်ဆောင်ဒုက္ခသည်တွေရင်ဆိုင်ကြုံတွေ့နေကြရတဲ့အခက်အခဲအခြေအနေတွေအကြောင်းကိုကြားကြရမှာပါရှင်။
ကျမကနူးပန်ပါတင်းတွေကိုနိုင်ကွန်းအိမ်နဲ့အတူတင်ဆက်သွားမှာပါကချင်ပြည်နယ်ဗမော်မြို့နယ်မန်စီမြို့နယ်နဲ့ရွှေကူမြို့နယ်အတွင်းဒေသတချို့မှာကချင်လူလက်ရေးတပ်မတော် KIA နဲ့မြန်မာအစိုးရတပ်မတော်တို့အကြားတိုက်ပွဲများဖြစ်ပွားနေပြီးအစိုးရတပ်မတော်ကနေလေယာဉ်တွေအသုံးပြုထိုးစစ်ဆင်မှုတွေပြုလုပ်နေတယ်လို့ကချင်ငင်းချိုင်းလေးလာအဆောင်ချီသူတွေကပြောပါတယ်ဇန်နဝါရီလ18ရက်နေ့မှာလဲ KIA တပ်မဟာ5ရက်မဆန်တပ်ကုန်းတပ်မဟာ3ရက်မကြီတပ်ကုန်းမန်တပ်တပ်ကုန်းတမဟာလေးလက်အောင်ရှိမန်ပိန်တက်ကုံတမဟာ6နေမြေမုံပောင်နဲ့နမ်တောင်တက်ကုံတို့မှာတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။ကချင်ပြည်နယ်အတွင်းတမရောကထိုးစစ်ဆင်တိုက်ခိုက်မှုတွေပြင်းပြင်းထန်ထန်ပြုလုပ်နေတာဟာ27ရာစုပင်လုံဒုတိယအကြော့ညီလာခံတက်ဖို့ဖိအားပေးတာလည်းဖြစ်နိုင်လို့ NCA လက်မှတ်ထိုးဖို့အတွက်ဖိအားတစုံတရာပေးတာဖြစ်နိုင်တယ်လို့ကချင်ငင်းချမ်းရဲ့အကျိုးဆောင်ဦးဆန်အောင်ကသုံးသပ်ပြောဆိုပါတယ်။
ရှမ်းပြည်နယ်မြောက်ပိုင်းမြန်မာတရုတ်ကုန်သွယ်ရေးတိန်းဒီမြို့ရေဘူးစစ်စေးရေးဂိတ်ကိုပြန်လည်ဖွင့်လှစ်လိုက်တဲ့အပေါ်မှာကုန်သွယ်တိုင်းဝိုင်းတွေပါဝင်ရှမ်းတိုင်းတိုင်းများဒီမိုကရေစီဖွဲ့ချုပ် SNLD ပါတီလွှတ်တော်ကိုယ်စားလှယ်40ဦးတို့ကလည်းလက်မှတ်ရေးထိုးပြီးကန့်ကွက်လိုက်ပါတယ်။ဇန်နဝါရီလ16ရက်နေ့ဂိတ်ပြန်လည်ဖွင့်လှစ်တဲ့နေ့မှာပဲ SNLD လွှတ်တော်ကိုယ်စားလှယ်တွေကနေကန့်ကွက်စာတင်လိုက်တာဖြစ်ပါတယ်။အဲ့ဒီရေပူခဲကိုအမြဲတမ်းစစ်စေးရေးစခန်းဖြစ်ဖွင့်လှစ်ထားရင်ခရီးသွားတဲ့အချိန်ကျကြပြီးတာဝန်ကျဝန်ထမ်းတွေအကျင့်ပြတ်ချစားမှုတွေရှိလာနိုင်သလိုဂုံစီစစ်စစ်မှုနှေးကွေးစေမယ်လို့လည်း SNLD ပါတီရဲ့အမျိုးသားလွှတ်တော်ကိုယ်စားလှယ်ဆိုင်းဝမ်းလိုင်ခန်းကပြောပါတယ်။ခရီးစခန်းတာဝန်ကျအကောက်ခွန်ဆန္ဒဒုတိယညွှန်ကြားမှုဦးသက်စိုးအောင်ကတော့ခရီးသွားတဲ့24နာရီလွတ်လွတ်လပ်လပ်ခရီးသွားနိုင်ပြီးဥပဒေလှုပ်ထုံလှုပ်နေတဲ့အတိုင်းသာလှုပ်ဆောင်သွားမယ်လို့ပြောပါတယ်။
ကလာအတန်ကြာပျောက်ဆုံးနေတဲ့ရှမ်းပြည်နယ်မြောက်ပိုင်းမုံကိုမြို့မုံပေါ်ကချင်နှချင်းခရိယာအသင်းတော်ဆရာဒွမ်ဒော့နောင်လတ်နဲ့ဆရာလန်ကျော်ကမ်ဆိုင်တို့နှုတ်ဦးကိစ္စကိုစုံစမ်းစစ်ဆေးပေးဖို့အတွက်ကချင်နှချင်းခရိယာအသင်းချုပ် KBC ကသမ္မတဦးထင်ကျော်ထံဇန်နဝါရီလ9ရက်နေ့မှာစာရေးပို့တောင်းဆိုခဲ့ပါတယ်။ဒီဇင်ဘာလ24ရက်နေ့ကအစိုးရဗျူဟာကခေါ်လာကြောင်းသွားရမယ်လို့ဆွေမျိုးတွေထံပြောခဲ့တဲ့နောက်ပိုင်းမှာအခုလိုပြောဆုံးနေတယ်လို့မိသားစုဝင်တွေကပြောပါတယ်။
ဒီပြောက်ဆုံးမှုအတွက်ရဲတပ်ဖွဲ့နဲ့ရရွာတွေမှာစုံစမ်းခဲ့ပေမဲ့တစုံတရာထူးခြားမှုပြန်မရတာကြောင့်အခုလိုတမတယုံထိပေးပို့ရတာဖြစ်တယ်လို့ KBC တာဝန်ရှိသူတွေကဆိုပါတယ်ရင်းထောက်ဆရာနှစ်ဦးဟာမွန်ဂိုတိုက်ပွဲကာလအတွင်းတည်င်းထောက်တွေကိုဖြေကြားပြောဆိုကူညီခဲ့လို့တမရော်ကနေထိမ့်သိမ်းခေါ်ဆောင်သွားတာဖြစ်တယ်လို့ဒေသတွင်းမှာယူဆပြောဆိုနေကြပါတယ်
ချင်းမီနယ်တောင်ပိုင်းကံပလက်မြို့နယ်ကနေဆယ်မိုင်လောက်ဝေးတဲ့မာကြာအုပ်စုခင်ရွာကြီးရွာမှာအခုလ9ရက်နေ့ည9:00ခန်းကနေအိမ်သလုံးမီးလောင်မှုဖြစ်ပွားခဲ့ပြီးမူလသန်းကျောင်းသား9ဦးသေဆုံးခဲ့ပါတယ်။မီးလောင်မှုဖြစ်ပွားတဲ့နေအိမ်ဟာမီးဖိုကနေတစဉ်လောင်ကျွမ်းလာဖြစ်တယ်လို့ကံပလက်အုပ်ချုပ်ရေးမှူးအဖွဲ့ကနေပြည်နယ်ဆိုရသံတင်ပြတဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။မီးလော
မျိုးချစ်ပါတီပူပေါင်းပြီးစီးလုံးညီညွတ်သောရခိုင်ပြည်နယ်တိုင်းရင်းသားလူမျိုးစုများမဟာမိတ်အဖွဲ့ကိုဖွဲ့စည်းခဲ့ပါတယ်။အခုဖွဲ့စည်းလိုက်တဲ့မဟာမိတ်အဖွဲ့မှာရခိုင်မျိုးချစ်ပါတီ၊မြို့အမျိုးသားဒီမိုကရေစီပါတီ၊တိုင်းနယ်လူမျိုးများတိုးတက်ရေးပါတီ၊ခမည်းအမျိုးသားဖွံ့ဖြိုးတိုးတက်ရေးပါတီ၊မြို့တိုင်းရင်းသားပါတီတွေကိုပေါင်းစည်းပြီးဒီလ16ရက်နေ့ကစစ်တွေမြို့မှာရှိတဲ့ရခိုင်မျိုးချစ်ပါတီရုံးမှာဖွဲ့စည်းလိုက်တာပါ။ရခိုင်ပြည်နယ်မှာရှိတဲ့တိုင်းရင်းသားပါတီတွေဒီလိုဖွဲ့စည်းနိုင်တာကိုအားရသလိုအနာဂတ်မှာရခိုင်တိုင်းရင်းသားမျိုးနွယ်စုတွေအလုံးလက်ချင်းချိတ်ဆက်ပြီးရှေ့ဆက်သွားရင်ကောင်းမယ်ဆိုပြီးအခုလိုမဟာမိတ်ဖွဲ့စည်းရတာဖြစ်တယ်လို့တိုင်းနယ်လူမျိုးများတိုးတက်ရေးပါတီဥက္ကဋ္ဌဦးအောင်ကျော်စောကပြောပါတယ်
ရမညသေးသသူတည်သနာဇာရန်ဖတ်ပွဲကိုဇန်နဝါရီလ15ရက်နေ့ကမွန်ပြည်နယ်မော်လမြိုင်မြို့ရမညဟိုတယ်မှာကျင်းပခဲ့ပါတယ်ကဝွန်ကြောက်သားနဲ့သူစစ်သားတဲ့စီဒီပထူဖျားဆင်းသူတော်တွေကိုမြန်မာနိုင်ငံအောက်ပိုင်းမွန်ပြည်နယ်သွင်းမှာရှိတဲ့ကြိုက်သူမြို့နယ်သထုံမြို့နယ်နဲ့ဘီလင်းမြို့နယ်တွေမှာရှေးမွန်ကဝွန်ယဉ်ကျေးမှုကအများဆုံးတွေ့ရှိရတယ်လို့ရန်ကုန်တက္ကသိုလ်သမိုင်းကတိကဒေါက်တာနန်းလှိုင်ကဇာရန်ဖတ်ပွဲမှာပြောကြားခဲ့ပါတယ်လက်ရှိမွန်ပြည်နယ်ဆိုရအနေနဲ့မြို့တုံမြို့နယ်ကော့ပရိုင်ကြီးရွာကြိုက်သူမြို့နယ်ရှိကဝွန်ကြောက်စီသည်ဘီလင်းမြို့နယ်ကဝင်းကမြို့ဟောင်း၊စင်သက်၊မြင်းသက်၊ကြိုက်ကြရာမြို့ဟောင်းနဲ့အရက်တယ်မရွာ၊တထုံမြို့ဟောင်းနဲ့တံပြူစရမြို့နယ်ဝါခရူချေးရွာ၊ဝဲခရူမြို့ဟောင်းတို့ကိုရှေးဟောင်းယဉ်ကျေးမှုအဆောက်အုံဖြင့်သတ်မှတ်ထားပါတယ်။
အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါကချင်ပြည်နယ်အတွင်းဖြစ်ပွားနေတဲ့တိုက်ပွဲတွေကြောင့်ဒေသခံပြည်သူတွေလည်းနေရက်ကနေထွက်ပြေးတိမ်းရှောင်နေကြရပါတယ်ဆစ်ဆောင်ဒုက္ခတွေအရေးအတွက်တိုးလာနေတာနဲ့အမျှရေရှည်မှာရိခအခက်အခဲတွေရှိလာနိုင်တဲ့အတွက်စိုးရိမ်နေရတယ်လို့ဒုက္ခတွေအရေးလှုံ့ဆော်နေသူတွေကပြောပါတယ်ဒီအခြေအနေကိုတော့အမီကနေစူးစီးထားပြီးနမ်ဟောင်ကနေအခုလိုတင်ဆက်ထားပါတယ်
ဇန်နဝါရီလလယ်ကစပြီးဗမော်မြို့နယ်မန်စီမြို့နယ်အတွင်းဒေသတချို့မှာကချင်လက်နက်ကိုင်အဖွဲ့နဲ့မြမတပ်တော်တို့အကြားတိုက်ပွဲတွေပြန်လည်ဖြစ်ပွားလာနေတဲ့အတွက်ဒေသခံ150လောက်ထပ်မံထွက်ပြေးတိမ်းရှောင်နေရတယ်လို့ကချင်စစ်ဆောင်ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ပူးပေါင်းလုပ်ငန်းစဉ်အဖွဲ့အတွင်းရေးမှူးကိုဂေါမရှာအောင်ကအခုလိုပြောပါတယ
်ဗမော် area ဘက်မှလည်းတိုက်ပွဲတွေပြန်ပြင်းထန်လာတဲ့အနေအထားရှိတော့အော်ပြန်ပြီးဖြည်းဖြည်းသိမ်းဆောင်နေရတဲ့ IDP ထပ်ထိုးလာတဲ့အနေအထားမှရှိနေတာဖြစ်ပါတယ်။တချို့ကြတော့ဒီ Manwing Chiefet ကိုရောက်လာတဲ့ IDP ဒီရှိလို့တချို့ကြတော့ Mike Kong ပေါ့နော် Mike Kong IDP စခန်းကိုရောက်လာတဲ့လူတွေလည်းရှိနေတာဖြစ်ပါတယ်။အရေးအတွက်အဖြစ်က Manwing Chiefet မှာကြတော့အရေးအတွက်150ဝန်းကျင်လောက်ရောက်လာတာဖြစ်ပါတယ်။ဒီ Mike Kong ဖက်ကြတော့အရေးအတွက်အဖြစ်100ဝန်းကျင်မှာရောက်နေပြီဆိုတာကျွန်တော်တို့သိရတာဖြစ်ပါတယ်
။တရုတ်မြန်မာနယ်စက္ကဆိုင်အောင်နဲ့မကိုင်းရန်စစ်ဆောင်ဒုက္ခတွေစခန်းကစစ်ပေးဆောင်ဒုက္ခတွေတွေဟာသူတို့နေထိုင်နေတဲ့စခန်းတွေကနေထပ်ဆင့်ထွက်ပြေးပြီးတောတောင်တွေထဲမှာနေထိုင်နေရတယ်လို့ဆိုင်အောင်စခန်းကဦးတူးဆန်အောင်ကပြောပါတယ
်။အရင်ကဒီဟိုကက်မာနေတော့ကမီတာစုလိုက်ထုတ်ပေးထားတဲ့စာစီအမျိုးကြီးနဲ့ကိုနီကိုဟန်နဲ့ပဲပေါ့နော်ချို့ရဲ့ဆင်းချိနာဟင်းကိုဟန်နဲ့သွားလိုက်တယ်ဆင်းချိနာရောက်သွားတဲ့ဟာကျတော့ပဲကြီးရဲ့ဟာတမရဲမကောင်းတဲ့ဟာပေါ့တမရဲ့အတွက်ပေါ့နော
်စစ်ဘေးရှောင်ပြည်သူများနေရပြန်နိုင်ရေးတိုင်းရင်းသားဒေသတွေမှာဖြစ်ပေါ်နေတဲ့တိုက်ပွဲတွေရပ်တန့်ရေးဟာအဓိကအားဖြင့်မြမတ်တပ်မတော်အပေါ်မှာပဲမူတည်တယ်လို့ကချင်ဒီမိုကရက်တစ်ပါတီကပါတီဥက္ကဋ္ဌဦးကောင်ကောင်အောင်ခမ်းကပြောပါတယ
်ဒီပမာစစ်တပ်ရဲ့ထုံးစစ်ဆင်မှုကိုရပ်တန့်ပြီးမှငြိမ်းချမ်းရေးကိုလုပ်မယ်နိုင်ငံရေးကျူးဆိုဆွေးနွေးမှုလုပ်ပြီးမှအများဆုံးပြည်ပရဲ့ရှိရေးကိုအကောင်းဆုံးပြုလုပ်သွားမယ်ဆိုရင်တော့တိုးတက်တဲ့နိုင်ငံတစ်ခုဖြစ်လာလိမ့်မယ်လို့
ကချင်ပြည်နယ်အတွင်း2012ခုနှစ်ကစတင်ပြီးတကြော့ပြန်လည်ဖြစ်ပွားလာတဲ့တိုက်ပွဲတွေကြောင့်စစ်ဘေးရှောင်ဒုက္ခသည်တဒိန်ကျော်ခန့်ရှိနိုင်တယ်လို့စစ်ဘေးဒုက္ခသည်အရေးကူညီပေးနေတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကခန့်မှန်းထားကြပါတယ်
ဆက်ပြီးတော့ချင်းပြည်နယ်ရဲ့နေမိတ်တွေကိုတိတိကျကျပြန်လည်တိုင်းတာတတ်မှတ်ဖို့ချင်းရက်ဖက်အဖွဲ့စည်း12ဖွဲ့တို့ကနေတောင်းဆိုခဲ့ပါတယ်ချင်းပြည်နယ်နဲ့နေမိတ်နဲ့ပတ်သက်ပြီးတော့ဘလို့အငင်းပွားမှုတွေဖြစ်နေပြီးပြည်နယ်အစိုးရအနေနဲ့ဘလို့မျိုးဆက်လက်လှုပ်ဆောင်သွားဖို့ရှိနေပါသလဲဆိုတဲ့အခြေအနေကိုတော့ Slide Robert ရဲ့စုစည်းချက်ကိုနိုင်ကိုဝင်ကနေအခုလိုတင်ဆက်ထားပါတယ်
။စကိုင်းတိုင်းဒေသကြီးမကွေးတိုင်းဒေသကြီးတွေနဲ့နေမိတ်ချင်းထိစပ်နေတဲ့ချင်းပြည်နယ်ရဲ့နေမိတ်တော်များများဟာတနေ့တခြားကျင်းလာတာကြောင့်ချင်းပြည်နယ်အစိုးရအနေနဲ့ဒီကိစ္စကိုပြန်လည်တိုင်းတာတတ်မှတ်ပေးဖို့တောင်းဆိုရတာဖြစ်တယ်လို့ချင်းပြည်နယ်မွေတောင်ဒေသဖွံ့ဖြိုးရေးတာဝန်ခံကိုခုတ်စမန်းကပြောပါတယ
်အခုကတနှစ်ပြည့်တနှစ်ကနေနမိတွေကချင်းပြည်နယ်ဘက်ကဂျင်းလာတာပေါ့နော်တိတိတတကချင်းပြည်နယ်တိတိမြေဖက်ကကင်မလာရဲ့စံတက်ရဲ့တွေကဟိုအစိုးရလက်ရှိနှုတ်ဆုံးပေါ်ဆိုတဲ့ယူတင်မိပုံရစကိုင်းတိုင်းလုံးလုံးဖြစ်နေတယ
်ချင်းပြည်နယ်နေနမိတ်ဆိုင်ရာလွတ်ယုံဆွေးနွေးပွဲကိုကလေးမြို့မှာဇန်နဝါရီလ17ရက်နေ့ကနေ12ရက်နေ့အထိနှစ်ရက်သာကျင်းပပြုလုပ်ခဲ့ကြပြီနေရမိတ်မြင်းချောင်းမှန်ကိုပြန်လည်တိုင်းတာတတ်မှတ်ဖို့ကွင်းစင်တိုင်းတာတဲ့နေရာမှာလဲဒေသခံပြည်သူလူစုအရက်ဖက်လူမှုဖွဲ့စည်းတွေပူးပေါင်းပါဝင်ခွင့်ပေးရမယ်လို့လဲချင်းရက်ဖက်ဖွဲ့စည်းတွေကတောင်းဆိုထားကြပါတယ်ချင်းပြည်နယ်သုံးဆန်မြို့နယ်ကပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထောင်ခေါမန်းကချင်းပြည်နယ်ရဲ့နေရမိတ်တွေကိုပြန်လည်တိုင်းတာဖို့ကော်မရှင်ဖွဲ့တစ်ခုဖွဲ့စည်းထားပြီလို့ပြောပါတယ
်ချင်းပြည်နယ်လွှတ်တော်ကနေပြီးတော့ဒီနေရမိတ်ကိစ္စကိုရွှေနှွေပြီးမှဆုံးဖြတ်ပြီးမှချင်းပြည်နယ်လွှတ်တော်ကနေပြီးတော့ပြည်ထောင်စုလွှတ်တော်ကိုပို့တယ်ပြည်ထောင်စုလွှတ်တော်ကနေပြီးတော့ဇဂိုင်းတိုင်းဒေသကြီးနဲ့မကွေးတိုင်းဒေသကြီးနဲ့လွှတ်တော်ကြီးမှာအဲ့ဒါကိုတက်အပြားအကြောင်းစားပြီးတော့တုံ့ပြန်စာအဲ့ဒါကိုစာကိုကော်မရှင်ဖွဲ့ပြီးတော့ဒီစာကိုပြန်လည်ပြီးတော့ဒီလိုခွာနေရမိတ်ကိုတိုက်တာပို့ဆုံးဖြတ်ပြီးတာဖြစ်ပါတယ်
ချင်းပြည်နယ်ရဲ့နယ်နိမိတ်ဟာ1938ခုနှစ်ဗြိတိရှ်ကိုလိုနီလက်ထက်ကတည်းကဗိုလ်ချုပ်နေဝင်ခဲ့1986ခုနှစ်ကတည်းက1984ခုနှစ်မှတည်းကစုစုပေါင်း3ကြိမ်တိုင်းတာတတ်မှတ်ခံခဲ့ရပါတယ်အခုတစ်ပတ်ချင်းပြည်နယ်နယ်နိမိတ်ကိုပြန်လည်တိုင်းတာမယ်ဆိုရင်1938ခုနှစ်ကတိုင်းတာခဲ့တဲ့နယ်နိမိတ်မြေပုံတိုင်းတိုင်းတာတတ်မှတ်ရမယ်လို့ပြည်နယ်လွှတ်တော်ကိုယ်စားလှယ်ဦးထောင်ခေါမန်းကပြောပါတယ်ချင်းပြည်နယ်ရဲ့နယ်နိမိတ်ကိုအခုလက်ကုံပိုင်းကစပြီးကွင်းစင်တိုင်းတာမှုတွေလှုပ်ဆောင်ဖို့စီစဉ်နေတာလည်းဖြစ်ပါတယ်ခင်ဗျာ
အခုဆက်ပြီးသတင်းကျဉ်းချုပ်ကိုနားဆင်ကြရမှာပါရှင်
။ကချင်ပြည်နယ်ဗမော်မြို့နယ်မန်စီမြို့နယ်နဲ့ရွှေကူမြို့နယ်ဒေသတချို့မှာကချင်လူလက်ရေးတပ်မတော် KNA နဲ့မြန်မာအစိုးရတပ်မတော်တို့အကြားတိုက်ပွဲများဖြစ်ပွားနေပါတယ်
။သတင်းရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
ထိုင်းနယ်စပ်ဒေသကစူးစီးထုတ်လွှင့်ပေးနေတဲ့တိုင်းရင်းသတင်းလွှာကဏ္ဍကိုနားဆင်ခဲ့ကြရတာပါရှင်။အခုထုတ်လွှင့်ပေးနေတဲ့ည9:00ကနေ 10:00 အထိအစီအစဉ်အစားဆုံးကိုအတန်လွှင့်ချိန်ပြီးပြီးချင်းည 10:00 ကနေ 11:00 အထိနားဆင်နိုင်ကြပါတယ်။အခုမကြခင်မှာဒီညပိုင်းအစီအစဉ်တွေအဆုံးသတ်ပါတော့မယ်ရှင်။စီစဉ်ဆုံးသက်ခင်မှာတရင်အချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါအောင်မရှင
်။ရခိုင်ပြည်နယ်ကရိုညာမွတ်စလင်တွေရဲ့အခြေအနေကိုဆက်စစ်ဖို့အတွက်ရခိုင်ပြည်နယ်ကိုအစ္စလာမ်နဲ့ပူးပေါင်းဆောင်ရွက်အဖွဲ့ OIC အစ်မြင့်ကုစလေအဖွဲ့တစ်ဖွဲ့လှုပ်ဖို့စီစဉ်နေတယ်လို့မလေးရှားနိုင်ငံကပြောပါတယ်။အင်ဒိုနီးရှားနိုင်ငံသားရဲ့ဝန်ကြီး Retno Masudia လည်းနောက်ပြန်တော့ကြာနေမှာမြန်မာနိုင်ငံကိုလာရောက်ပြီးတော့တွေ့ဆုံဆွေးနွေးပွဲတွေလုပ်ပြီးစနေနေ့မှာတော့ရခိုင်ပြည်ဘက်ကိုသွားဖို့စီစဉ်ထားတယ်လို့ဒီကနေ့ OIC အစ်မြင့်စီဝေးအပြီးမှာသတင်းထုတ်တွေကိုပြောပါတယ်မြန်မာနိုင်ငံကိုစနေနေ့တာခီးစဉ်နဲ့ရောက်နေတဲ့ကုလသမဂ္ဂလူ့ခွင့်ရေးထူးကိုယ်စားလှယ်မစ္စရန်ရေးလျာဒီကနေ့ဥပဒေရေးရာနဲ့အထူးကိစ္စရများလေးလာဆန်းစစ်သုံးသပ်ရေးကော်မရှင်ဥက္ကဋ္ဌလွတ်တော်ဥက္ကဋ္ဌဟောင်းသူတော်ဦးရှိမန်းနဲ့နေပြည်တော်မှာတွေ့ဆုံပါတယ်လွတ်တော်ဥပဒေမူကြမ်းကော်မတီနဲ့လည်းတွေ့ဆုံပြီးကော်မတီကလုပ်နေတဲ့အကြောင်းအရာတွေကိုဆွေးနွေးတယ်လို့ပြည်သူ့တော်ဥပဒေမူကြမ်းကော်မတီဥက္ကဋ္ဌဦးထွန်းထွန်းဟိန်ကပြောပါတယ်။ဒေါ်နယ်ထရမ့်ရဲ့သမ္မတကျန်းသစ္စာကျင်းစုပွဲနဲ့ဆက်ဆက်နေတဲ့အခမ်းအနားတွေဟာဒီကနေ့နေ့လယ်ကနေပြီး3ရက်ဆက်တိုက်ရှိနေပါတယ်။မစ္စတာထရမ့်နဲ့ယူကော့ခံဒုသမ္မတမိုက်ပန့်စ်တို့ဟာအာလီနာနိုင်ငံတော်စစ်သင်းချိုင်မှာဒီကနေ့ဂုံပြူပန်းကွေချအခမ်းအနားကိုရင်ဆိုတက်ပါမယ်။အရာပြီးတော့လင်ကွန်မေမရီမှာလုပ်မယ့်အခမ်းအနားမှာမစ္စတာထရမ့်မိန့်ခွန်းပြောပါမယ်။လီဗျားနိုင်ငံဆာ့တ်မြူရဲ့အနောက်တောင်ဘက်45ကီလိုမီတာလောက်အကွာက IS အစိုးရအဖွဲ့ရဲ့စခန်းတွေကိုအမေရိကန် B2 ဘုံကျဲလေယာဉ်တွေနဲ့ဗိုလ်ဒူးနေနှောင်းပိုင်းကတိုက်ခိုက်တယ်လို့ကာကွယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်ဒီတိုက်ခိုက်မှုကိုအမေရိကန်သမ္မတဘရက်ကိုဘားမားရဲ့ခွင့်ပြုချက်နဲ့လုပ်တာဖြစ်ပြီးတက်တန်းကုံဆုံးတော်မဲ့သမ္မတအနေနဲ့ခွင့်ပြုချက်ပေးတဲ့နောက်ဆုံးစီရေးလှူဆောင်ချက်ဖြစ်ပွဲရှိပါတယ်ခင်ဗျာ
ကျသောပရင်းနေ့ညပိုင်းနောက်ဆုံးရထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းအချင်းချုပ်ကိုကိုကျော်ကျော်တင်ပြနေပေးသွားတာပါဒီညအစီအစဉ်ထုတ်လို့ရေးမှုကကိုရနိုင်ဖြစ်ပြီးအတန်ဖတ်အင်ဂျင်နီယာကတော့ကျွန်တော်ကမင်းဖြစ်ပါတယ်အခုထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေကို VOA မြန်မာပိုင်းအစီအစဉ်အင်တာနက်ဆက်မြန်နာဘာမီစ.voanews.com မှာလည်းနားဆင်နိုင်ကြပါတယ်မနေ့ဖန်တောက်ကြနေမနေ့ပိုင်းအစီအစ This program has come to you from the Voice of America, Washington.